Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဒီဇင်ဘာလ4ရက်တနင်္လာနေ့ညပိုင်း 9:30 နာရီအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24 25 50နဲ့လိုင်းလမီတာ190ရိုကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျမနန်းလာပါဒီကနေ့ညပိုင်းအစီအစဉ်တွေတာဝန်ယူသိဆက်သွားမှာပါ
။မင်္ဂလာညချမ်းပါရှင်။ကျမတင်ကြီးထိုက်ပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ကိုမနေ့တနင်္ဂနွေနေ့ကဝေဖန်ထုတ်နှက်ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့အကြီးမားဆုံးပူးတွဲလေတပ်စီးရေးလေ့ကျင့်မှုကိုဒီကနေ့စတင်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုကိုရန်နိုင်တဲ့အတူကြီးညာပါမယ်ရှင်
။ကောင်းပါပြီရှင်။ပဋိပက္ခတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မောင်းသောဒေသမှာစီးပွားရေးနဲ့ဒေသဖွံ့ဖြိုးပွဲရွယ်ပြီးတော့မောင်းသောစီးပွားရေးဇုံကိုအစိုးရကစတင်ဆောင်ရွက်နေပါပြီ။
အင်ဂျယ်ရီကအဲ့ဒီမှာစီဝေးအခွင့်အလမ်းတွေဖန်တီးပေးခြင်းအပြင်ဒီလိုအလုပ်ကံခွင့်အလမ်းတွေရလာပြီးတော့အဲ့ဒီမှာအလုပ်လုပ်လာမယ်ဘုန်းကြီ
းချိန်ခိုင်ပြင်းတဲ့အစိုးရအဖွဲ့ဘဏ္ဍာရေးအခွန်စီမံကိန်းနဲ့စီဝေးရေးဝန်ကြီးဦးကျော်အေးသိန်းပါရှင်အပြည့်စုံကတော့မကြခင်ကြားကြမှာပါဒါအပြင်နေပြည်တော်ကလွတ်တော်ဆောက်အုံကိုအဝေးထိန် drone နဲ့ရိုက်ကူးဖို့ပြင်ဆင်တာကြောင့်ထောင်သလားချခံထားရတဲ့မြန်မာသတင်းသမားတွေကိုတွင်းကုံထုတ်ကုံဥပဒေနဲ့ဒီနေ့ထပ်ပြီးတော့တရုံထုတ်စစ်ဆေးတဲ့သတင်းနောက်ပြီးတော့တိုက်ပွဲဖြစ်ပွားဆဲပလက်ဝဒေသကိုအကူအညီပေးရအဖွဲ့တွားခွင့်မရတဲ့တဲ့င်းနဲ့ငှက်ဖျားဆန်ရ WHO ရဲ့နောက်ဆုံးအစီရင်ခံစာကိုကြားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံကမှာတော့အပတ်စဉ်ခန္ဓာတွေကိုနားဆင်ရမှာပါ။အခုတော့ဒီကနေ့ညဖက်ထိတ်တန့်ရောက်တဲ့င်းတွေကိုကိုအောင်အောင်နဲ့ဒီခါမှရှင်မတင်ငီထိုင်းနဲ့ကိုရန်နိုင်တို့ကပြောပြပေးကြပါအောင်ရှင
်။ American သမ္မတ Donald Trump ကမနေ့တနင်္ဂနွေနေ့မနက်ပိုင်း Twitter လူမှုကွန်ရက်မှာဇက်တိုက်ရေးသားမှုတွေအတွင်းသူရဲ့ FBI ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရိုကိုတိုက်ခိုက်ပြောကြားလိုက်ပြီးအမျိုးသားလုံခြုံရေးအကြံပေးဟောင်း Michael Flynn နဲ့ American ဆိုင်ရာရုရှားသံမကြီးတို့ကြားကဆက်သွယ်မှုတွေအပေါ်စုံစမ်းစစ်ဆေးနေတာတွေရပ်တန့်ဖို့အရင် FBI အကြီးအကဲ James Comey ကိုတောင်းဆိုခဲ့တာမရှိဘူးလို့ပြောကြားလိုက်ပါတယ် FBI ဖွဲ့ဟာပျက်စီးနေပြီးတမိုင်းမှာအဆိုးအဝါဆုံးအခြေအနေကိုရောက်နေတဲ့အကြောင်းဒါပေမဲ့သူ့အဆိုးရအနေနဲ့အရင်ရှိခဲ့တဲ့ဂုဏ်သတင်းတွေပြန်ရအောင်လှုံ့ဆော်သွားမှာဖြစ်တဲ့အကြောင်းTwitter ကနေသမ္မတထရန့်ကရေးသားတာပါ Mr. Flynn နဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေတာတွေကိုရပ်ပစ်ဖို့သမ္မတကသူ့ကိုပြောခဲ့တာလို့လွှတ်တော်မှာ Mr. Comey ကကြမ်းကြိမ်ထွက်ဆိုခဲ့တာနဲ့ပတ်သက်ပြီးတော့လဲ Comey ရဲ့နောက်ထပ်လိန်လယ်မှုတစ်ခုအကြောင်းရေးထားတဲ့လှုပ်ကြံသတင်းပဲလို့သမ္မတထရန့်က Twitter လူမှုကွန်ရက်မှာတီးခြားရေးသားခဲ့ပါတယ် Mr. Comey ကလည်းဇွန်လတုန်းကကြားနာစစ်ဆေးမှုအတွင်ပြောဆိုချက်ကို Twitter မှာတင်ပါတယ်အမေရိကန်ပြည်သူတွေကိုအမှန်ကိုသိစေခြင်းနဲ့အကြောင်း FBI ဟာရိုးသားဖြောက်မှခိုင်မာကြောင်းနောက် FBI ဟာအမြဲတမ်းဗက်မလိုက်လွတ်လပ်စွာတည်ရှိနေမှာဖြစ်တယ်လို့ Mr. Comey ကရေးသားတာပါ FBI နဲ့ပတ်သက်ပြီးမနေ့တနင်္ဂနွေနေ့ကသမ္မတ Trump ရဲ့မှတ်ချက်ထွက်ပေါ်လာပြီးနောက်မှာတော့ရှင်းနေကြောင်း Eric Holder ကလည်း FBI ကိုကာကွယ်ပြောဆိုပါတယ်ဂုဏ်သိက္ခာနဲ့ရိုးသားမှုကို FBI ဌာနချုပ်မှသာတွေ့ရမှာဖြစ်ပြီးသမ္မတအင်ဖြူရောလိပ်စာကိုရည်ညွှန်းပြီး1600 Penn Avenue မှာတော့တွေ့မှာမဟုတ်ဘူးလို့ရှင်းနေကြောင်း Eric Holder ကပြောဆိုခဲ့ပါတယ်ရှင
်အမေရိကန်ပြည်ထောင်စုနဲ့တောင်ကိုရီးယားနိုင်ငံတို့ရဲ့လေတပ်ပူးတွဲစီးရေးလက်ချင်းမှုကြီးကိုဒီကနေ့တင်လာနေမှာစတင်လိုက်ပါတယ်ငါရဲ့ကြာမြင့်မဲ့နှစ်စဉ်ကျင်းပနေကြ Vigilant AC စီးရေးလက်ချင်းမှုကအရင်ကနိုင်ငံပူးတွဲစီးရေးလက်ချင်းမှုတွေတဲ့အကြီးမားဆုံးစီးရေးလက်ချင်းမှုကြီးဖြစ်ပါတယ်စစ်လေရင်အစင်း130ကျော်အမေရိကန်တပ်ဖွဲ့ဝင်12,000နဲ့အတူတောင်ကိုရီးယားတပ်ဖွဲ့တွေရဲ့ပူးတွဲစေလေခြင်းမှုကြီးဖြစ်ပါတယ်။မြောက်ကိုရီးယားဘက်ကတိုက်ချင်းမြစ်ဒုံးကြီးကိုအောင်မြင်မြင်ဆန်းသတ်ခဲ့ပြီးနျူကလ িয়ার လက်နက်နိုင်ငံအဖြစ်ကြေညာခဲ့ပြီးတဲ့နောက်သတင်းတစ်ပတ်မပြည့်မီမှာပဲအမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ပူးတွဲစေလေခြင်းမှုထွက်ပေါ်လာတာပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကြီးပစ်မှတ်တွေကိုပုံစံတူပြုတ်လုဖန်တီးပြီးတော့လေ့ကျင့်တိုက်ခိုက်မှုလည်းပါဝင်မယ်လို့တောင်ကိုရီးယားလေတပ်ကပြောပါတယ်။မြောက်ကိုရီးယားကပြီးခဲ့တဲ့သတင်းဘက်ကဟောဆောင်15ဒုံးကြီးကိုစမ်းသပ်ခဲ့တာဆိုရင်ကင်ဂျုံအစိုးရရဲ့တိုက်ချင်းပြဒုံးကြီးအစီအစဉ်ကအရင်ကအများယူဆယုံကြည်ထားတာထက်ပိုပြီးတော့အစစ်မြင့်နေပြီးတော့အမေရိကန်ပြည်ထောင်စုအထိရောက်အောင်ပြစ်နိုင်စွမ်းကိုပြသနေတာဖြစ်ပါတယ်ဒုံးကြီးမှာနျူကလ িয়ার လက်နက်တပ်ဆင်နိုင်ပြီလို့လည်းမြောက်ကိုရီးယားဘက်ကပြောပါတယ်တောင်ကိုရီးယားဘက်ကတော့ဒီပြောဆိုချက်ကိုယုံကြည်ချက်မရှိပါဘူးမြောက်ကိုရီးယားနျူကလ িয়ার အရေးကိုနိုင်ငံကအတိုင်းဝိုင်းနဲ့ပူးပေါင်းပြီးငြင်းငြမ်းစွာဖြေရှင်းဖို့တောင်ကိုရီးယားဘက်ကကြိုးစားနေတယ်လို့လည်းတောင်ကိုရီးယားနိုင်ငံပေါင်းစည်းရေးဝန်ကြီးဌာနပြောခွင့်ရကဒီကနေ့မှပြောဆိုလိုက်ပါတယ်ခင်ဗျာ
ပါကစ္စတန်ကိုရောက်ရှိနေတဲ့အမေရိကန်ကာကွယ်ဝင်ကြီးဂျင်မက်တင်နဲ့ဆွေးနွေးမှုတွေစတင်ချိန်မှာပဲပ ကစ္စတန်နိုင်ငံအနေနဲ့ဂျမ်ဘဝါဒချေမုံရေးစစ်ပွဲအပေါ်မှာအခိုင်အမာရပ်တည်ဆောင်ရွက်နေတဲ့အကြောင်းပါကစ္စတန်ဝန်ကြီးချုပ်ရှာဟစ်ခါကန်အဘစီကဒီကနေ့တနင်္လာနေ့မှာပြောဆိုလိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံငြိမ်းချမ်းရေးကိုပါကစ္စတန်ထက်ဘယ်သူမှပိုပြီးလိုချင်မှာမဟုတ်ဘူးလို့လည်းဝန်ကြီးချုပ်အဘစီကပြောပါတယ်။အမေရိကန်နဲ့ပါကစ္စတန်တို့အနေနဲ့တူညီတဲ့ဘုံရှိမှန်းချက်တွေကိုရိုင်းပင်ဆောင်ရွက်နေကြတယ်လို့လည်းဝန်ကြီးချုပ်ကထပ်လောင်းပြောပါတယ်။ပါကစ္စတန်နိုင်ငံမြို့တော်အစ္စလာမာဘတ်မှာဒီကနေ့အမေရိကန်ကာကွယ်ရေးဝန်ကြီးနဲ့ဆွေးနွေးပွဲမှာတော့ပါကစ္စတန်ပြည်ထောင်ရေးဝန်ကြီးအမျိုးသားလုံခြုံရေးအကြံပေးထောက်လှမ်းရေးအကြီးအကဲတို့လည်းပါဝင်ပါတယ်။ဒီကနေ့ဆွေးနွေးမှုနဲ့ပတ်သက်လို့တော့အမေရိကန်ကာကွယ်ရေးဝန်ကြီးဘက်ကထုတ်ဖော်ပြောဆိုတာမရှိပါဘူး။ပါကစ္စတန်ခီးစင်မတိုင်ခင်မှာတော့အမေရိကန်ကာကွယ်ရေးဝန်ကြီးကပါကစ္စတန်အစိုးရကိုဖိအားပေးပြောဆိုဖို့အစီအစဉ်မရှိဘူးလို့ပြောဆိုထားပါတယ်။ဒါပေမဲ့လို့အကြံဖက်ဝါဒတိုက်ဖြတ်ရေးဂရိကဝတ်အတိုင်းဆောင်ရွက်ဖို့ကိုတော့တိုက်တွန်းလိုက်မယ်လို့ခန့်မှန်းထားကြပါတယ်။ပူပေါင်းဆောင်ရွက်မှုနဲ့ချင့်ကပ်ဆောင်ရွက်ဖို့မျှော်လင့်ကြောင်းပြောဆိုထားတဲ့အမေရိကန်ကာကွယ်ရေးဝန်ကြီးကတော့ဘုံရက်တီချက်ကိုစ조사ရှာဖွေပြီးအတူတွဲဆောင်ရွက်နိုင်မယ်လို့ယုံကြည်ထားတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်ရှင်
။ယမန်သမ္မတဟောင်းအလီအဗ်ဒူလာဆာလာဟာတည်ဆုံသွားပြီဖြစ်တယ်လို့ယမန်နိုင်ငံမှာရှိတဲ့ဟူသီသဘုံတွေရဲ့သတင်းကွန်ရက်တွေကဖော်ပြလိုက်ပါတယ်။တင်းလာနေကလူမှုကွန်ရက်တွေမှာပြန့်နှံ့နေတဲ့ဗီဒီယိုဖိုင်တွေမှာတော့သူ့ရဲ့ရုပ်အလောင်းဆိုပြီးတော့ပြထားပါတယ်။ပြည်ထောင်ဝန်ကြီးကစစ်သွေးကြွတွေရဲ့ပြဿနာအဆုံးသတ်သွားကြောင်းနဲ့စစ်သွေးကြွခေါင်းဆောင်နဲ့သူ့ကိုထောက်ခံတဲ့ရာဇဝတ်ဂိုင်းသားတွေလည်းတည်ဆုံသွားပြီဖြစ်တယ်လို့သဘုံတွေရဲ့မာစီယာရုပ်တံလိုင်းကသတင်းကြေညာသူကဆာလာကိုထောက်ခံတဲ့လက်နက်ကိုင်တွေကိုရည်ညွှန်းပြီးတော့ပြောကြားသွားခဲ့ပါတယ်။ဒီသတင်းထဲမှာတော့နောက်ထပ်အသေးစိတ်အချက်အလက်တွေကိုဖော်ပြထားခြင်းမရှိဘဲဆာလာသေဆုံးမှုနဲ့ပတ်သက်ပြီးတော့လည်းထိကြအတီးပြုတ်ချက်တော့မရရှိသေးပါဘူး။အီရန်ကကြောတောက်နောက်ခံပေးထားတဲ့ဟူသီသဘုံတွေနဲ့တမရဟောင်းဆာလာတို့ကြားကမဟာမိတ်ဆက်ဆံရေးပြတ်သွားပုံရပြီးနောက်နှစ်ရက်ကြာမှပဲအခုလိုကြေညာချက်ထွက်ပေါ်လာခဲ့တာဖြစ်ပါတယ်ခင်ဗျာ
။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1509တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်။
ဒီ UI မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်။ Israel နိုင်ငံရဲ့မြို့တော်အဖြစ် Jerusalem ကိုအမေရိကန်ကအသိအမှတ်ပြုမယ်ဆိုရင်တော့အန်ဒီယကြီးလာတဲ့အကျိုးဆက်တွေနဲ့ရင်ဆိုင်ရမယ်ဆိုပြီး American နိုင်ငံခြားရေးဝန်ကြီး Rex Tillerson ကိုပြောဆိုထားတဲ့အကြောင်း Jordan နိုင်ငံခြားရေးဝန်ကြီး Ayman Safadi ကပြောဆိုပါတယ်။ဒီလိုသာဆုံးဖြတ်မယ်ဆိုရင်တော့အာရပ်မွတ်စလင်ကမ္ဘာကိုအမျက်ဒေါသထွက်စေမှာဖြစ်တယ်လို့တင်းမာမှုတွေတိုးစေပြီးငြိမ်းချမ်းရေးကြိုးပမ်းမှုကိုထိခိုက်စေပဲလို့ဂျော်ဒန်နိုင်ငံခြားရေးဝန်ကြီးက Twitter လူမှုကွန်ရက်မှာပြောဆိုထားပါတယ်။ဂျေရုဆလမ်အရေးအမေရိကန်အစိုးရရဲ့မူဝါဒနဲ့ပတ်သက်ပြီးဒီသတင်းပတ်အတွင်းမှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကကြေညာမယ်လို့ခန့်မှန်းထားကြတာပါ။သမရထရန့်အနေနဲ့တော့ပြက်ပြက်သားသားမဆုံးဖြတ်ရသေးတဲ့အကြောင်းသမရရဲ့တမက်နောက်အကြီးတန်းအကြံပေးလဲဖြစ်တဲ့ဂျရက်ကူရှနာကမနစ်တနင်္ဂနွေနေ့ကအခမ်းအနားတစ်ခုအတွင်းမှာပြောဆိုပါတယ်သမရထရန့်ကအကြောင်းအရာပေါင်းစုံကိုချင့်ချိန်နေစေဖြစ်ပါတယ်လို့မစ္စတာကူရှနာကပြောတာပါဂျေရုဆလမ်ကိုအစ္စရေးရဲ့မြို့တော်အဖြစ်သမရထရန့်ကအသိအမှတ်ပြုမယ်လို့ခန့်မှန်းရပြီးလက်ရှိတဲလက်ဘစ်မှာထားရှိတဲ့အမေရိကန်တပ်ရုံးကိုဂျေရုဆလမ်ကိုရွှေ့ဖို့ကိုတော့သမရဘက်ကဆိုင်းငံ့ထားလိုက်မယ်လို့အမေရိကန်တာဝန်ရှိသူတွေကပြီးခဲ့တဲ့သတင်းပတ်မှာပြောဆိုကြတာပါ1969ခုနှစ်က6ရက်ကြာစစ်ပွဲအတွင်းဂျေရုဆလမ်ကိုအစ္စရေးကထိန်းချုပ်ခဲ့တာဖြစ်ပြီးနောက်ပိုင်းမှာတော့အရှိ့ဂျေရုဆလမ်ကိုပါသိမ်းပိုက်ခဲ့တာပါဒီလောက်ရက်ကိုကမ္ဘာအတိုင်းအဝိုင်းကတော့အသိအမှတ်မပြုပါဘူးပါလက်စတိုင်းတွေဘက်ကအနာဂတ်နိုင်ငံထူထောင်ရမှာမြို့တော်အဖြစ်အရှိ့ဂျေရုဆလမ်ကိုအလိုရှိနေတာဖြစ်ပေမဲ့အစ္စရေးဘက်ကတော့ဂျေရုဆလမ်မြို့တစ်ခုလုံးဟာသူတို့ရဲ့မြို့တော်ဖြစ်တယ်လို့အခိုင်အမာပြောဆိုနေတာဖြစ်ပါတယ်ရှင်
။ထိန်းသိမ်းထားတဲ့ကတ်လန်နိုင်ငံရေးတမား6ဦးကိုလွတ်ပေးဖို့စပိန်တရားရုံးချုပ်ခုံဖွဲ့ကဒီကနေ့တနင်္လာနေ့မှာအမိန့်ချမှတ်လိုက်ပါတယ်။ဒါပေမဲ့ခွဲထွက်ရေးလှုပ်ရှားသူ2ဦးနောက်ကတ်လန်ဒေသန္တရအစိုးရရဲ့ဒုတိယသမ္မတအပါအဝင်အစိုးရအဖွဲ့ဝင်ဟောင်း2ဦးကိုတော့ဆက်ပြီးတော့ထိန်းသိမ်းထားဖို့အမိန့်ချမှတ်ခဲ့ပါတယ်။ကတ်လန်ဒုတိယသမ္မတဟောင်းအိုရီယိုဟွန်ကွာရီယာနဲ့ဒေသန္တရအစိုးရရဲ့ပြည်ထောင်ရေးဝန်ကြီးဟောင်းယကင်ဖွန်က ကတ်လန်ခွဲထွက်ရေးအဖွဲ့နှစ်ခုကခေါင်းဆောင်တွေကိုတော့အာမခံမပေးပဲဆက်ပြီးထိန်းသိမ်းထားဖို့တရားသူကြီးပါဗလိုယရီနာကအမိန့်ချမှတ်ခဲ့တာပါကတ်လန်နိုင်ငံရေးသမား6ဦးကိုတော့ဒေါ်လာ 13,800 နဲ့ 8,000 အာမခံနဲ့တရားသူကြီးယရီနာကလွှတ်ပေးခဲ့တာပါဒီဆုံးဖြတ်ချက်ကြောင့်လာမယ့်ဒီဇင်ဘာ21ရက်နေ့ဒေသနာရရွေးကောက်ပွဲစည်းရုံးရေးမှာသူတို့ပါဝင်နိုင်မှာဖြစ်ပါတယ်ပြန်လည်ချင်းပါမယ့်ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ကြမယ့်ကတ်လန်သမရဟောင်းကာလက်စ်ပီဒမော့နဲ့တခြားခွဲထွက်ရေးမဟာမိတ်၄ဦးတို့ကတော့ဒီကနေ့လနေ့မှာဘယ်လ်ဂျီယံနိုင်ငံဘရဆောမြို့တော်ကတရားရုံးမှာနိုင်ငံရင်းကိုပြန်လည်လွှဲပြောင်းရေးဒုတိယမြောက်ကြားနာပွဲကိုတက်ရောက်ခဲ့ကြပါတယ်စပိန်နိုင်ငံကိုပြန်ပုတ်ခံရပြီးသဘုံထားမှုပုံကံမှုဖြစ်မြောက်အောင်လုံဆောင်မှုလွဲသုံးစားလုပ်မှုစွဲချက်တွေနဲ့ရင်ဆိုင်ဖို့စပိန်နိုင်ငံကိုပြန်ပုတ်ခံမဲ့အရေးကိုသူတို့ကခုခံနေကြတာဖြစ်ပါတယ်ဒီစွဲချက်တွေအတိုင်းပြစ်မှုထင်ရှားရင်တော့စပိန်ဥပဒေရဆယ်စုနှစ်တွေနဲ့ချီပြီးထောင်ချနိုင်တာဖြစ်ပါတယ်ခင်ဗျာ
လွတ်တော်အစအုံဘော်ကိုမောင်းသူမဲ့ဒရုန်းယာဉ်ပြန်တန်းအသုံးပြုမှုကြောင့်တရားစွဲဆိုခံထားရတဲ့နိုင်ငံသားတင်းတောင်နှစ်ဦးမြန်မာနိုင်ငံသားဇကပြန်တဦးနဲ့သူတို့ရဲ့ရင်မောင်းတို့ကိုဒီကနေ့တင်းင်းလာနေမှာထပ်ပြီးတော့ရုံးထုတ်ပါတယ်မလေးရှားနိုင်ငံသားမိုးချိုလင်းနဲ့စင်ကာပူနိုင်ငံသားလော်ဟွန်မန်းတို့ကတူရကီရေဒီယိုနဲ့ရုပ်သံဌာနတာဝန်နဲ့မြန်မာနိုင်ငံကိုရောက်ရှိလာတာဖြစ်ပြီးအောက်တိုဘာလ29ရက်နေ့မြို့တော်နေပြည်တော်မှာဖမ်းခံရတာပါဖန်ခံထားရသူ၄ဦးစလုံးကိုမောင်းသူမဲ့ဒရုန်းယာဉ်တင်သွင်းမှုနဲ့ဆွဲချက်တင်ခံထားရတာဖြစ်ပြီးပြစ်မှုထင်ရှားရင်တော့ထောင်ဒဏ်၃နှစ်ထိကြာခံရနိုင်ပါတယ်။နိုင်ငံခြားသားတင်းထောင်၂ဦးတို့ကတော့လွင်မှုကြီးချက်ရေးအဲ့ဥပဒေနဲ့တီးခြားဆွဲဆိုခံထားရပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလတုန်းကတော့ဖမ်းဆီးခံထားရသူ၄ဦးစလုံးကိုမောင်းသူမဲ့ဒရုန်းယာဉ်တရားမဝင်ပြန်တမ်းမှုနဲ့ထောင်ဒဏ်၂လစီဖြစ်တန်းချမှတ်ထားပါတယ်ရှင်။
ဗီယက်နမ်နိုင်ငံမှာဓာတ်ရုပ်စိတ်သိမ်းမှုတွေနဲ့ပတ်သက်ပြီးတော့အစိုးရရဲ့တုံ့ပြန်ပုံကိုမေးခွန်းထုတ်လိုက်တဲ့ဘလော့ဂါတဦးကိုဗီယက်နမ်နိုင်ငံကထောင်ဒဏ်10နှစ်ချမှတ်လိုက်ပါတယ်။ဒါဟာအစိုးရရဲ့လက်ဆောင်မှုတွေနဲ့အလုံးမဖြစ်မှုတွေနဲ့ပတ်သက်ပြီးတော့အင်တာနက်အွန်လိုင်းပေါ်ကနေဝေဖန်နေတာတွေပေါ်မှာဗီယက်နမ်အစိုးရဘက်ကဆက်ဆက်ထိမကန်ဖြစ်လာနေတယ်ဆိုတာကိုပြသလိုက်တာလည်းဖြစ်ပါတယ်ခင်ဗျာ
။တင်းလာနေညဖက်ထိတ်တန့်ရောက်တင်းတွေကိုမှတင်ကြီးထိုင်တဲ့ကိုရန်နိုင်တို့ကကြေညာပေးခဲ့တာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA News Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းနားဆင်နိုင်ပါတယ်အခုတော့တင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်စီပွားရေးနဲ့ဒေတာဖွံ့ဖြိုးဖို့ရည်ရွယ်ပြီးတော့မောင်နှောစီပွားရေးဇုံကိုအစိုးရကစတင်ဆောင်ရွက်နေပါတယ်။ပဋိပက္ခတွေဖြစ်ခဲ့တဲ့ဒေတာထဲမှာအခုလိုစီပွားရေးဇုံလုပ်တဲ့အတွက်ရှိခိုင်ပြင်းတဲ့စီပွားရေးဖွံ့ဖြိုးတိုးတက်လာဖို့အပြင်ဖွံ့ဖြိုးမှုအားနည်းနေတဲ့လူမှုဘဝတွေပါတိုးတက်လာနိုင်မယ်လို့အစိုးရဘက်ကမျှော်လင့်နေကြပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းကမမေခါကသတင်းပေးပို့ထားပါတယ်
။စီပွားရေးဖွံ့ဖြိုးမှုအားနည်းနေတဲ့အပြင်ပဋိပက္ခတွေကြောင့်မှနလန်မထူနိုင်ဖြစ်နေရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်နှောဒေတာမှာအစိုးရနဲ့ပုဂ္ဂလိကတို့ပူးပေါင်းပြီးငွေကျပ်တန်း 2,200 အကုန်ခံကစီးပွားရေးဇုံတစ်ခုကိုစတင်ဆောက်လုပ်လို့နေပြီဖြစ်ပါတယ်။မောင်နှောမြို့နယ်အနောက်ဖက်နှစ်မိုင်လောက်ကနတ်မြင့်နယ်ကညင်ချောင်းစုံတဲ့နေရာမှာကညင်ချောင်းစီးပွားရေးဇုံလို့လဲခေါ်တဲ့မောင်နှောစီးပွားရေးဇုံကိုစတင်ဆောင်ရွက်နေတာဖြစ်ပါတယ်။1990ပတ်ဝန်းကျင်လောက်ထဲကဘင်္ဂလားဒေ့ရှ်နိုင်ငံနဲ့နယ်စပ်ကုန်သွယ်ရေးသဘောတူစာချုပ်လက်မှတ်ရေးထိုးပြီးမောင်နှောဒေတာမှာနယ်စပ်ကုန်သွယ်ရေးစခန်းတစ်ခုအနေနဲ့တည်ရှိခဲ့တဲ့နေရာကိုအခုခါမှာတော့စီးပွားရေးဇုံတစ်ခုအနေနဲ့တိုးချဲ့လိုက်တာဖြစ်ပါတယ်ဒီလိုတိုးချဲ့လိုက်တာနဲ့ပတ်သက်လို့ရခိုင်ပြည်နယ်အစိုးရဖွဲ့ဗန္နာရေးအခွန်စီမံကိန်းနဲ့စီးပွားရေးဝန်ကြီးဦးကျော်အေးသိန်းကအခုလိုပြောဆိုခဲ့တာဖြစ်ပါတယ
်ဟိုကပေါ့နေနေဒီမတည်ငြိမ်ဘူးဆိုတာကလည်းဒီကစီးပွားရေးအခြေခံမကောင်းတာလည်းပါတယ်လေဒါစီးပွားရေးအခြေခံမရှိဘူးအလုံးတိုင်းခွင့်လွှဲတယ်မရှိဘူးဆိုတော့လူတွေရဲ့စိတ်ကတခြားဘက်ကိုရောက်လာပါတော့။အင်ဂျယ်ကအဲ့ဒီကမှစီဝေါ်ရေးအခွင့်အလမ်းတွေဖန်တီးပေးခြင်းအပြင်လူတွေအလုံးကံခွင့်လမ်းတွေရလာပြီးတော့အဲ့ဒီမှာအလုံးလုံးလာမယ်ဝင်ငွေတွေရလာမယ်ဆိုပြီးတခြားဘက်ကိုအာရုံမရောက်ဘူးနဲ့ဒီဘက်ဝင်ငွေရရှိဖို့ဘက်ကိုပဲအာရုံစူးစမ်းလာမယ်တပေါ်ကြည့်တော့ဒေတာတင်ပြရေးကိုလည်းတင်းနှန်းကအထောက်အပံ့ပေးအောင်ပါတော့။ဒီလိုမျိုးရင်းမှန်းလက်ဒီစုံကိုအင်ဂျယ်တို့ပေါ်ဆောင်တာပါ
။မောင်တော်နေဆက်ကုံသွဲရေးကညင်ချောင်းကုံသွဲရေးစီဝေါ်ရေးဇုံလို့နာမည်ရနေတဲ့ဒီစီဝေါ်ရေးဇုံဟာမြန်မာနိုင်ငံနယ်စပ်ကုံသွယ်ရေးစခန်းတွေထဲမှာတော့ပို့ကုန်အသာစီးရယူထားနိုင်တဲ့နယ်စပ်ကုံသွယ်ရေးဇုံတစ်ခုလည်းဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရေတွက်ပစ္စည်းအခြေခံအစားအသောက်ကစလို့အဝတ်အထည်တွေအထိပို့ကုန်တွေကိုတင်ပို့နေတဲ့ဒီစခန်းဟာ2012ခုနှစ်မှာဖြစ်ခဲ့တဲ့ဘာသာရေးလူမျိုးရေးအခြေခံနဲ့ရခိုင်ပရိပခတွေအပြီးမှာတော့ကုံသွယ်မှုပမာဏဟာထပ်ဝက်ကျော်လောက်ကျဆင်းခဲ့ရပါတယ်။သမရဟောင်းဦးသိန်းစိန်အစိုးရလက်ထက်ထဲကကြောက်ဖြူစီးပွားရေးဇုံပုံနာကျုံဆက်မှုဇုံစရရီတိဆောက်ဖို့လုံနေချိန်နဲ့တပြိုင်တည်းစစ်တွေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသအချို့မှာပါန နယ်စပ်ကုန်သွယ်ရေးစခန်းတွေထပ်တိုးဖို့လှုံ့ဆော်ခဲ့တာတွေရှိခဲ့ပါတယ်။ဒါပေမဲ့လည်းနယ်မြေတည်ငြိမ်မှုမရှိတာကြောင့်ရင်းနှီးမြှုပ်နှံမှုကိုဆွဲဆောင်နိုင်ခြင်းမရှိဘဲတိုးချဲ့မဲ့အစီအစဉ်တွေကိုဆိုင်းငံ့ထားခဲ့ရတာပဲဖြစ်ပါတယ်။လက်ရှိမှာဆောက်လုပ်နေပြီဖြစ်တဲ့မောင်တော်စီးပွားရေးဆောင်အကောင့်ထယ်ဖော်ရေးကိုရခိုင်ပြည်နယ်အစိုးရအဖွဲ့နဲ့နတ်မြေအလင်းတန်းကုမ္ပဏီတို့ကပူးပေါင်းလှုံ့ဆော်မယ်လို့ဥကြော်အေးသိန်းကပြောပါတယ်။စီးပွားရေးဆောင်ကိုအခုချိန်မှာစတင်တည်ဆောက်နေပြီဖြစ်ပြီးလာမယ့်2018မတ်လကုန်လောက်မှာလုပ်ငန်းတွေပြီးလိမ့်မယ်လို့အစိုးရဘက်ကမျှော်လင့်နေကြပါတယ်။ဒီစီးပွားရေးဆောင်မှာတော့ဂိုဒေါင်တွေ၊ကုန်တင်ကုန်ချကွင်းတွေနဲ့တဲခိုကန်၊စားတောက်ဆိုင်၊ငါးပစုံထားနိုင်တဲ့အေးကန်းတွေကိုတည်ဆောက်သွားမှာဖြစ်တယ်လို့ဥကြော်အေးသိန်းကပြောပါတယ်။လက်ရှိမှာတော့ဇုံအတွင်းပတ်လန်းဖောက်လုပ်တာ၊ချန်စီယိုကာတာဇုံကနေမောင်တော်ကိုသွားနိုင်မဲ့တီးတန့်လန်းဖောက်လုပ်တာစတဲ့လုပ်ငန်းတွေစတင်လုပ်ကင်နေပြီလို့ဝန်ကြီးကပြောပါတယ်။
ဒီဘောရေးဆောင်တဲ့လို့တဲ့ infra တွေဒီလမ်းတွေမီးတွေအဆောက်အုံတွေအဲ့ဒါတွေစပြီးလုပ်နေပြီပေါ့။ဟိုဒီကနောက်ပင်းချောင်းဆိုတာကလေဒီအ net တော်တော့ကောင်းတော့တင်ပေါ်ကြီးတွေဒါကလေးရန်ကုန်ကနေလာတဲ့တင်ပေါ်ကြီးအဲ့မှာဒါကလေးဖိုက်လို့ရတယ်။ဆိုတော့ဒီလိုမျိုးခွင့်လန်းနေရှိတဲ့နေရာပေါ်ငယ်တို့ကတော့တည်းရဒီ traffic တွေရှိတယ်လေပထမလို့ဟောရလို့လေအဲ့ဒီကောင်တွေကို radio တဲ့လို့တဲ့စိတ်ယုံနေပါလေနောက်ကြီးရှိမှပေါ်လာမှာပေါ့။ရင်းရင်းမြုံနယ်မှုအဲ့ဒီမှာလာဖို့ရင်းရင်းမြုံနယ်ကတော့အဓိကသူကဟိုကျန်တဲ့နဲ့ကုန်တင်မှုကိုခြံပြီးတော့လုံရစီပေါ်ဆောင်ဆိုတော့အဲ့ဒီကုန်တင်မှုနဲ့ United States နိုင်ငံဘက်မှာရှိနေတဲ့လုံရနေပေါ်လာအဲ့ဒီလုံရနေတော့အဓိကဦးစားပေးပြီးနိုင်ငံတို့လုံမှာအဓိကကုန်တင်နဲ့ပတ်သက်တဲ့လုံရနေကိုအဓိကလုံမှာပေါ့
ဒီစီးပွားရေးဆောင်ပြီးသွားရင်တော့ဘင်္ဂလားဒေ့ရှ်နဲ့သာမကအိန္ဒိယနိုင်ငံနဲ့ပါကုန်သွယ်ရေးတိုးတက်ဖို့အတွက်ဆိုးရွားကမျှော်မှန်းထားပါတယ်မောင်နှောစီးပွားရေးဆောင်အကောင့်ထယ်ဖော်မဲ့ဒုတိယအဆင့်မှာစိတ်ကန်းဆောက်လုပ်မဲ့အစီအစဉ်တွေလည်းပါဝင်လာကြောင်းကရင်ချောင်းနှစ်ဘေးမှာသင်းမောတွေ24နိုင်ဝင်ထပ်နိုင်ဖို့နဲ့တဖက်ဘင်္ဂလားဒေ့ရှ်နိုင်ငံစိတ်ကန်းနဲ့ချိတ်ဆက်နိုင်ဖို့အတွက်လည်းအစိုးရဘက်ကမျှော်လင့်နေတာလို့ရှိပါတယ်။ခိုင်ဒေတာအတွင်ဖြစ်ခဲ့တဲ့ပြိပက္ခတွေဟာစီးပွားရေးဖွံ့ဖြိုးမှုအားနည်းတာလူနေမှုနှိမ့်ကျတာတွေကြောင့်ဖြစ်တယ်လို့တုံ့တက်နေကြသလိုကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကလည်းရခိုင်ဒေတာကိုစီးပွားရေးလူမှုရေးဖွံ့ဖြိုးတိုးတက်အောင်လုပ်ဖို့သူ့ရဲ့အကြံပြုစာမှာဖော်ပြထားပါတယ်။ဒီအကြံပြုချက်တွေအတိုင်းကောင်းတဲ့ဖော်နိုင်ဖို့လှုပ်ဆောင်လာတာဖြစ်တယ်လို့ရခိုင်အစိုးရဘက်ကတော့ပြောဆိုထားပါတယ်ရှင်
။မမီခာသတင်းပေးပို့သွားတာပါ။နှစ်ပြည်တော်ကလွှတ်တော်အဆောက်အုံကိုအဝေးထိန် drone နဲ့ရိုက်ကူးဖို့ပြင်ဆင်လာကြောင်းလေကြောင်းပြန်သတ်မှုဆိုင်ရာအဲ့ဥပဒေနဲ့ထောင်နလချခံထားတဲ့နိုင်ငံခြားသတင်းထောက်နှစ်ဦးမြန်မာသတင်းသမားအပါအဝင်ပေါင်း၄ဦးကိုသွင်းကုန်ထုတ်ကုန်ဥပဒေနဲ့ဒီကနေ့ထပ်မံရုံးထုတ်စစ်ဆေးပါတယ်။ဆွဲဆိုထားတဲ့အမှုတွေကိုရုပ်သိမ်းပေးဖို့မန္တလေးတိုင်းခရိုင်အစင်တီရှောက်လက်ချက်တက်မှာဖြစ်ပြီးထပ်မံဆွဲဆိုထားတဲ့လူဝင်မှုကြီးကြပ်ရေးအမှုနဲ့ပတ်သက်ပြီးလဲဗီဇာတက်တမ်းမကုန်ခင်မှာပဲအဖမ်းခံရတာဖြစ်လို့ဥပဒေကြောင်းအရဖြေရှင်းသွားမှာဖြစ်တယ်လို့သတင်းသမားတွေရဲ့အမှုလိုက်ရှင်တွေကပြောပါတယ်။အသေးစိတ်ကိုတော့မဆုမုံကပြောပြထားပါတယ်ရှင်
။ဟုတ်ပါတယ်ပြီးခဲ့တဲ့အောက်တိုဘာလ28ရက်နေ့ကနေပြည်တော်ကောင်စီနယ်မြေတွေကလွှတ်တော်အဆောက်အုံကိုအဝေးထိန် drone နဲ့ရိုက်ကူးဖို့ပြင်ဆင်နေချိန်ဖမ်းဆီးခံလိုက်ရတဲ့တူရကီနိုင်ငံအခြေစိုက် TRD သတင်းဌာနရဲ့စင်ကာပူရုံးခွဲကမလေးရှားနိုင်ငံသူသတင်းတောက်အမျိုးသမီးနောက်စင်ကာပူနိုင်ငံသားအမျိုးသားသတင်းတောက်တို့နဲ့အတူဘာသာပြန်ဖြစ်လိုက်ပါသွားတဲ့မြန်မာနိုင်ငံသားသတင်းတောက်ကိုအောင်နိုင်စိုးနဲ့ရင်မောင်းကိုလာတင်တို့ကိုနေပြည်တော်ဇဘူတိရီမြို့နယ်တရားရုံးကလေကြောင်းပြန်တမ်းမှုဆိုင်ရာအဥပဒေနဲ့ထောင်နဲ့နှစ်လစီချမှတ်ပြီးဖြစ်ပါဒီကနေ့ဒီဇင်ဘာလ4ရက်နေ့နေပြည်တော်ဇဘူတိရီမြို့နယ်တရားရုံးမှာသူတို့၄ဦးကိုထပ်မံရုံးထုတ်စစ်ဆေးစဉ်မှာတော့သူတို့ကိုစတင်ဖမ်းဆီးစဉ်တုန်းကတရားစွဲဆိုထားတဲ့သွင်းကုန်ထုတ်ကုန်ဥပဒေပုံမှန်၈ကိုအဓိကစစ်ဆေးတယ်လို့တရားစွဲဆိုခံရတဲ့သတင်းသမားတွေဘက်ကအမှုကိုဥပဒေကြောင့်အရာလိုက်ပါဆောင်ရွက်ပေးနေတဲ့မြန်မာနိုင်ငံလွတ်လပ်သောရှင်နေများအသင်းကအကျိုးဆောင်ရှင်နေကြီးဦးခမောင်ဇော်ကရှင်းပြပါတယ်
ဟုတ်တယ်ဒီကနေ့ကသွင်းကုန်ထုတ်ကုန်ဥပဒေပုံမှန်ရှေ့အရာဆွဲထားတဲ့အမှုကိုဟိုအဓိကဖြစ်ပါလေနော်ဖြစ်တော့တေလိုဦးထွန်းထွန်းဝင်းကိုမြစ်ပြေခံရဲ့ရှေ့နေရာပြန်လည်ဆင်းမေးတဲ့အချိန်မှာရပ်သွားတာဟိုကိစ္စလေးပေါ်ပြီးတော့ပြီးတဲ့အခါကျတော့၃နဲ့၄ပြေခံရဲ့ရှေ့နေဒီကျွန်တော်ကလည်းပြန်လည်ဆင်းမေးပါလေအဲ့ဦးထွန်းထွန်းကိုဆစ်ပြီးတဲ့အခါကျတော့တေလိုပြတဲ့ဒီဦးထွန်းထွန်းပြတဲ့ရဲဒီရုပ်တရားရဲ့နောက်တခါရဲတပ်သားတရားရဲ့နှစ်ယောက်ကိုထပ်ပြီးတော့ဆစ်ပါတယ်အဲ့ဒီအမှုပါလေအဲ့ဒါပါပဲနော်အဲနောက်တခါအဲ့ဒါပြီးတဲ့အခါကျတော့အဲ့ဒါပြီးတော့နေကင်းဘက်ကိုရောက်သွားပြီရှင်နော်စစ်တာကြာတော့လေအဲ့တော့ဟိုအဲ့ဒီမှာအဲ့ဒါပြီးအဲ့ဒီအမှုပြီးတာလေတရားရုံးကဟိုလူမှုကြီးကြပ်ရေးအဲ့ဒီပုံမှန်73တိအရာစွဲထားတဲ့အမှုကိုကျွန်တော်တို့တွေ့ရှိနေဒီကကုစလေသာတင်ပါတယ်နော်တိုင်ငံသားမျိုးအောင်အပေါ်ပဲစွဲတာပါအဲ့ဒီပုံပါလေဟိုပထမဆုံးအချင်းကြီးတော့တက်တယ်လည်းမလာလို့အဲ7ရက်နေ့ကိုကြောင်းချိန်ပါတယ် ဒါပြင်ပြီးခဲ့တဲ့တရားရုံးချိန်တုန်းကနိုင်ငံသားသတင်းသမားနှစ်ဦးကိုထပ်မံဆွဲဆိုလိုက်တယ်လူဝင်မှုကြီးကြပ်ရေးဆိုင်ရာလာဝကဥပဒေကိုချိုးဖောက်တယ်ဆိုတဲ့ဆွဲဆိုချက်အပေါ်မှာလဲဗီဇာတက်တမ်းမကုန်ခင်မှာအဖမ်းခံရတာဖြစ်တယ်လို့ထောင်ချလိုက်ချိန်အထိလဲဗီဇာတက်တမ်းရှိနေသေးတယ်တရားဝင်ခိုင်လုံတဲ့အထောက်အထားတွေနဲ့တင်ပြသွားဖို့ရှိပါတယ်လို့ရှေ့နေဦးခင်မောင်စောကပြောပါတယ ဲ့အခါကျတော့သူတို့ရဲ့ဗီဇာတက်တန်းက18ရက်ဆက်တလာမှပြရမယ်ဗျာဒါပေမဲ့သူတို့ကိုဖမ်းတာကနော်ဒရုန်းလွတ်လို့ဆိုပြီးဖမ်းတာက28ရက်ဆယ်လမှဖမ်းလိုက်ရနောက်တစ်ခါသူတို့ကိုထောင်ချထောင်နှစ်လချလိုက်တာက10ရက်ဆက်တလာမှချတယ်ဗျာအဲ့တော့18ရက်နေကိုသူတို့ဘယ်လိုမှမပြနိုင်တော့ဘူးလေဘာလို့ဆိုတော့သူတို့ကသူတို့ရဲ့အလိုဆန္ဒမပါဘဲနဲ့ဒီလိုအဖမ်းခံရတယ်ထောင်ချခံရတဲ့အတွက်ကြောင့်သူတို့ကဒီမှာဆက်ပြီးတော့18ရက်ကြော်သွားတာဟုတ်အဲ့တော့အဲ့ဒီအကြောင်းကိုကျွန်တော်ရှင်းပြမယ်ဆိုရင်ဥပဒေနဲ့အညီပေါ့ဗျာနော်ဟိုရှင်းပြနိုင်ဝင်ရှိတယ်နောက်တစ်ခါဟိုပြည်လေလွတ်ခွင့်ကိုတောင်းဝင်ရှိတယ်လို့
သူတို့ကိုစတင်ဖမ်းဆီးစဉ်တုန်းကတွင်းကုံထုတ်ကုံဥပဒေနဲ့တရားစွဲဆိုခဲ့တာဖြစ်ပြီးလေချောင်းပြန်တမ်းမှုဆက်ရဥပဒေနဲ့ထတ်တိုးတရားစွဲပြီးထောင်ချခဲ့တာဖြစ်ပါတယ်အခုလဲလာဝကအမှုထတ်တိုးတရားစွဲဆိုထားတယ်လို့စတင်စွဲဆိုထားတဲ့တွင်းကုံထုတ်ကုံဥပဒေနဲ့ပတ်သက်ပြီးလဲအမှုကိုရုပ်သိမ်းပေးဖို့အတွက်မန္တလေးတိုင်းခရိုင်တရားရုံးအထိအစဉ်စဉ်လျှောက်လဲချက်ထပ်ပြီးတင်သွားဖို့ရှိတယ်လို့ရှင်းနေဥခမောင်စောကပြောပါတယ
်ယူဆမယ်ဆိုရဥရေရတော့အခွင့်အရေးရှိတယ်လို့ကျွန်တော်တို့ကယူဆပါတယ်ကျွန်တော်တို့ပထမဆုံးအစ်အနေနဲ့ဟိုခရိုင်တရားရုံးကိုဟိုပြင်ဆင်မှုတက်ပါမယ်အဲ့ဒီအပြည့်ကျွန်တော်တို့စဉ်းနေပါတယ်နော်အဲ့လာပြီးရေရှေးတရားရုံးကမအောင်မြင်ကျွန်တော်တို့အဲ့ဒီတိုင်းမန္တလေးတိုင်းတရားလွတ်တော်ကိုအမှုခြေဖြတ်ဖို့ quest လို့ခေါ်တာပေါ့ခင်ဗျာအမှုခြေဖြတ်ဖို့အတွက်ကျွန်တော်တို့လျှောက်ပါမယ်ဒီမှုရုပ်ခြေဖြတ်ပေးဖို့
လွှတ်တော်ကိုဒရုန်းနဲ့သတင်းရိုက်ကူးဖို့စီစဉ်ခဲ့တဲ့တူရကီနိုင်ငံအခြေဆိုင် TRT သတင်းဌာနရဲ့စင်ကာပူရုံးခွဲကသတင်းတောက်တွေဖြစ်တဲ့အတွက်တူရကီသတင်းဌာနဘက်ကလည်းအမှုနဲ့ပတ်သက်ပြီးအမှုလိုက်ရှေ့နေတွေထတ်တိုးငှားရမ်းဆောင်ရွက်ပေးနေတယ်လို့သက်ဆိုင်ရာတန်ယုံတွေဘက်ကလည်းရုံးထုတ်တဲ့အချိန်တိုင်းလာရောက်ကြားနာကြတယ်လို့သိရပါတယ်ရှင်
။မဆုမမရှင်ကိုရော့ချင်းပြည်နယ်ရင်းကစစ်ဘေးရှောင်တွေရဲ့သတင်းဖက်ဆက်ရအောင်ပါချင်းပြည်နယ်ပလဲဝါမြို့နယ်ဖက်မှာရခိုင်တပ်မတော်အေအေနဲ့မြမတပ်မတော်တို့အကြားအခုထိတိုက်ပွဲဖြစ်ပွားနေရတဲ့အတူတိုက်ပွဲကြောင့်ထွက်ပြေးတိမ်းရှောင်နေရတဲ့စစ်ပြေးဒုက္ခသည်တွေကိုအကူအညီပေးဖို့လည်းအခက်အခဲဖြစ်နေပါတယ်။ဒုက္ခသည်တွေကိုအကူအညီပေးမဲ့ပရဟိတအဖွဲ့တွေကိုလုံခြုံရေးအခြေအနေကြောင့်ချင်းပြည်နယ်အစိုးရကနေကန့်သတ်ပိတ်ပင်ထားတာပါ။ဒီအခြေအနေတွေကိုထိုင်းအခြေစိုက် VOA သတင်းထောက်နိုင်ကွန်အိမ်ကအခုလိုသတင်းပေးပို့ထားပါတယ
်။ရခိုင်တပ်မတော်နဲ့မြမတပ်မတော်တို့အကြားချင်းပြည်နယ်ပလဲဝါမြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားနေတာတလားကြော်ကြလာပြီးဖြစ်ပေမဲ့တနင်္ဂနွေနေ့ထိတော့တိုက်ပွဲပြင်းထန်စွာဖြစ်ပွားနေစဲလို့ရခိုင်တပ်မတော်ပြန်ကြားရေးရာရှိခိုင်တုခကပြောပါတယ
်ဒီကမလာ၃ရက်နေ့ကြည့်ပေါ်ရတော့တိုက်ပွဲကအဲ့ဒီဒီကလက်ဆောင်တစ်ဆောင်းလုံးမှာတော့အများကြီးကပြင်းထန်တာဖြစ်သေးတယ်တိုက်ပွဲကပြင်းထန်သေးတယ်ဒါပေမဲ့လို့ကမ္ဘာတန်းတွေဆက်ကနေအဲ့ဒီမနေ့ကနေ့ပဲဟိုဟန်ဒီကဘရီနဲ့အခေါက်ခေါက်ခါခါသူတို့ဒီစိုးအားတွေထပ်ဖြစ်နေကြတယ်တိုက်ပွဲကထပ်ပြီးတော့ပြင်းထန်လာနိုင်တဲ့အနေအထားတော့ရှိတယ်
ဒီဇင်ဘာလ3ကနေ3ရက်နေ့အထိချင်းမြစ်နယ်ပလဲဝါမြို့နယ်တွင်ဖြစ်ပွားခဲ့တဲ့တိုက်ပွဲကထိခိုက်မှုကတော့ခိုင်တုခကခုလိုဆက်ပြောပါရစေ။
တိုက်ပွဲဖြစ်တဲ့နေရာကတော့ဒီမဲဝါကျွာအောင်းနားမှာဖြစ်တာ။ဒါဒီပကာဝါကျွာအဝိုင်းပေါ့နော်။အဲဒီကမှတိုက်ပွဲဖြစ်နေတယ်။ထိခိုက်မှုရှိနေတာတော့ဘာမှမဆိုဘူးခက်ကနေဒါတော့အကျဆုံးများရည်ကြ။မဲဝါကျွာနားတိုက်ပွဲမှာတော့သူတို့ဘက်ကအနည်းဆုံးတစ်ပြေကျော်လောက်တော့ကျဆုံးနေကြ။ဒီမတို့ဘက်ကတော့ဒါထိခိုက်တာရတာရည်လို့ရှိတယ်။
နိုဝင်ဘာလဇန်ကန်နေ့ဒီကနေ့ထိဖြစ်ပွားခဲ့တဲ့နှစ်ဖက်တိုက်ပွဲတွင်ပလဲဝါမြို့နယ်ကဒေသခံရွာသား 2,000 နီးပါးဟာအိန္ဒိယနိုင်ငံမီဆိုရန်ပြည်နယ်ဘက်ကိုဆွဲပြေးသိမ်းရှောင်နေရသလိုတချို့ဆိုရင်ပလဲဝါမြို့နယ်ရှင်းလဝရွာဘက်မှာလူရေ340ခန့်စစ်ပေးသိမ်းရှောင်နေရပါတယ်။ရှင်းလဝရွာဘက်မှာစစ်ပေးသိမ်းရှောင်နေရတဲ့သူတွေအတွက်လူမှုကူညီရေးဖွဲ့ကနေအကူအညီပေးဖို့ကြိုးစားပေမဲ့လည်းချင်းမြစ်နယ်စုရောက်ဖွဲ့ကခွင့်ပြုခဲ့ပါဘူး။ပြီးခဲ့တဲ့ရက်တွေတုန်းကရခိုင်လူမှုကယ်ဆယ်ရေးဖွဲ့တွေကလည်းစစ်ဆောင်တွေကိုကူညီပေးဖို့ပလဝါမြို့ကိုရောက်ဆိုင်မှာဒေသခံအာဏာပိုင်ဖွဲ့တွေကလည်းရှင်းလင်းဝရွာဘက်ကိုသွားခွင့်မပြုဘူးလို့ဝန်လက်ဖောင်ဒေးရှင်းဒါရိုက်တာခိုင်ကောင်းဆန်ကပြောပါတယ
်။ရှင်းလင်းဝဆိုတဲ့ရောမှာဒုက္ခတွေ344ယောက်ရှိပါတယ်။အင်တာဗျူး68ခန်းပေါ့နော်။ခမင်းတိုင်းကတွေပေါ့နော်။အဲ့ဒီလူတွေကိုကျွန်တော်တို့ကိုယ်တိုင်ကြောလူတွေဆိုပြီးတော့တော့ကြတာပေါ့အဲ့ဒါကိုပထမတော့ဟိုမြို့နေကတော့ဖွင့်ပြထားတယ်။များချတဲ့အခါကျမှအဲ့ဒီကိုတော်လို့မရဘူးဆိုပြီးတော့မှကျွန်တော်တို့ပြောပါတယ်ကျွန်တော်တို့ကပလဝမှာရှိတဲ့တင်းကြီးရှိဖို့ပေါ့နော်အဲ့ဒီတင်းကိုတော်ပြီးတော့တင်းကပုံမှုနဲ့တော်တွေ့ပါတယ်သူတို့ကလည်းတော်လို့တခုခုဖြစ်မကောက်ဘူးဒီမှာပဲလူခဲကြပါဆိုပြီးတော့မှကျွန်တော်တို့ပြောပါတယ်
အခုလိုဆစ်ဆောင်ရွာသားတွေရှိတဲ့နေရာတွေကိုတိုက်ရိုက်ကူညီပေးတာမျိုးခုမပြုတာဟာလမ်းမဆက်တွေရေးနဲ့လုံခြုံရေးရကန့်သတ်ထားတာဖြစ်ကြောင်းချင်းမြင့်နဲ့ဆိုရဖွဲ့ဝင်လူမှုရေးဝန်ကြီးဥပောင်လုံးမင်းထံကဆိုပါတယ်
ပေါ်နေရကတော့တွိုင်းလာရခက်ခဲရှိတယ်။ပြည်ကြီးကြောင်းပဲရတယ်။ပြီးတော့လုံခြုံရေးရပါတော့နော်။အန်ဒရော့မြရတာပေါ့နော်။တခုခုဖြစ်နေအန်ဒရရှိတယ်။ကျွန်တော်တို့ကပလဲဝတ်မှာပဲစုထားပြီးတယ်။ကျွန်တော်တို့ဒီလောက်ပေါ့နော်။ကျွန်တော်တို့ဒီလောက်ဆက်အရင်ဆုံးထုတ်ပြလိုက်တယ်။နောက်လို့ရင်ထပ်ထုတ်ပြပေါ့အဲ့လို
လက်ရှိရှင်းလဝစစ်ပေးဆောင်တွေအတွက်အလူရှင်တွေနဲ့ချင်းမြင့်နယ်အစိုးရကလည်းအကူအညီပေးဆောင်နေတယ်လို့ချင်းမြင့်နယ်လူမှုရေးဝန်ကြီးကပြောပါတယ်။နိုဝင်ဘာလဇန်နဝါရီဒီကနေ့ထိချင်းမြင့်နယ်ပလဲဝါမြို့နယ်ဘက်မှာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်အေအေတို့ကြားတိုက်ပွဲတွေတလကြာကြာဖြစ်ပွားနေပြီမဲ့လည်းတပ်မတော်ဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူး။လာမယ့်ဇန်နဝါရီလအကုန်မှာနိုင်ငံတော်ဆိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဦးဆောင်တဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလက်ခံ23ရာစုပြည်လုံးညီလက်ခံတတရအချင်းကျင်းပသွားမှာဖြစ်ပေမဲ့လည်းရခိုင်ပြည်နယ်ချင်းမြင့်နယ်ရှမ်းပြည်နယ်ကချင်ပြည်နယ်တွေမှာတိုင်းဒေသလက်နက်ကိုင်ဖွဲ့တွေနဲ့တပ်မတော်တို့ကြားစစ်ရေးသိမ်းမှန်နေစေဖြစ်တာကြောင့်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေဟာခက်ခဲနေအောင်မဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ
ချင်းပြည်နယ်ရင်းကတိုက်ပွဲတွေနဲ့စစ်ပေးရှောင်တွေရဲ့အခြေအနေကိုနိုင်ကွန်အိမ်ကသတင်းပေးပို့သွားတာပါခုတော့ငှက်ဖျားယောဂါတိုက်ဖျက်ရေး WHO ရဲ့အစီရင်ခံစာသတင်းပဲဆက်ရအောင်ပါကမ္ဘာတစ်ဝှမ်းငှက်ဖျားယောဂါတိုက်ဖျက်ရေးလုပ်ငန်းတွေမှာလွန်ခဲ့တဲ့ဆယ်စုနှစ်တွေအတွင်းရရှိခဲ့တဲ့အောင်မြင်မှုတွေကိုဆုံးရှုံးရမယ့်အခြေအနေနဲ့ရင်ဆိုင်နေရကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့အစည်း WHO ကသတိပေးလိုက်ပါတယ်ငှက်ဖျားယောဂါဖြစ်ပွားမှုတွေဟာနိုင်ငံအတော်များများမှာပြန်လည်မြင့်တက်လာနေကြောင်း WHO ရဲ့နှစ်ပတ်လည်အစီရင်ခံစာကနေဖော်ပြလိုက်တာပါ Henry Ridgewell လှမ်းနှံမျိုးကနေပေးပို့ထားတဲ့သတင်းကိုတော့ပြည်နာဆင်ရအောင်ပါရှင်မတ်ဒစကာစီနီဂေါနဲ့ဇင်မာဝေးနိုင်ငံတွေအပါအဝင်ငှက်ဖျားယောဂါအမြင့်ပြအောင်တိုက်ဖျက်နိုင်မဲ့အလားအလာရှိနေတဲ့နိုင်ငံတွေရှိနေပေမဲ့တိုးတက်မှုတွေတက်နေတဲ့နိုင်ငံတွေရှိနေကြောင်း WHO ကနောက်ဆုံးထုတ်ပြန်လိုက်တဲ့အစည်းအဝေးကစားမှာဖော်ပြထားပါတယ်ရဝန္ဒါနိုင်ဂျီးရီးယားနဲ့ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံတွေအပါအဝင်အာဖရိကရှစ်နိုင်ငံမှာတော့ငှက်ဖျားယောဂါဖြစ်ပွားမှုနှုန်းဟာ20ရာခိုင်နှုန်းကျော်အထိတိုးလာခဲ့တာပါ2016ခုနှစ်မှာရန်မုံငွေဒေါ်လာ 1.8 ဘီလီယံသာရှိခဲ့ကြောင်း2020ပြည်နှစ်အတွက်လိုအပ်ချက်ရဲ့တဝက်တောင်မပြည့်ပဲဖြစ်နေပါတယ်။တချိန်တည်းမှာပဲငှက်ဖျားယောဂါကာကွယ်ရေးနဲ့ကုသရေးအတွက်အသုံးစိတ်ဟာလည်းလျော့ကျလာနေပြီး2016ခုနှစ်မှာရန်မုံငွေဒေါ်လာ 1.8 ဘီလီယံသာရှိခဲ့တာကြောင်း2020ပြည်နှစ်အတွက်လိုအပ်ချက်ရဲ့တဝက်တောင်မပြည့်ပဲဖြစ်နေပါတယ်။လန်ဒန်မြို့ကစေတူတည်သနာတက္ကသိုလ်ပါမောက်ခဒေးဗစ်ကွန်ဝေးကအခုလိုမြင်ပါတယ
်။ That amount of funding internationally has plateaued, possibly it's reached.the realistic maximum and
နိုင်ငံတကာပေးနေတဲ့ရမုံငွေတွေဟာအမြင့်ဆုံးပမာဏကိုရောက်သွားပါပြီ။ဒါလက်တွေ့ကျတဲ့အများဆုံးပမာဏကိုရောက်သွားတာလည်းဖြစ်နိုင်ပါတယ်။သက်ဆိုင်ရာနိုင်ငံတွေမှာငှက်ဖျားယောဂါတိုက်ဖျက်ရေးရမုံငွေတွေထားရှိသင့်ပါတယ်။ဒါငှက်ဖျားတိုက်ဖျက်ရေးရှေ့ဆက်တိုးမြှင့်လှုပ်ဆောင်မှုအကောင်းဆုံးအခွင့်အလမ်းဖြစ်ပြီးဒီလောက်ရက်ကအဖို့တန်တဲ့ရင်းနှီးမြှုပ်နှံမှုလုပ်ငန်းဖြစ်တဲ့ဆိုတာသတိပြုမိလာဖို့ဖြစ်ပါတယ်။
ဒီလိုအခြေအနေတွေကြောင့်အရင်တနေ့ကတည်းကစာရင်2016ခုနှစ်မှာတည်ဆုံမှုနှုန်းအနည်းငယ်လျော့ကျလာခဲ့ပြီးလေသိန်းတထောင်ရှိခဲ့တဲ့အာဖရိကနိုင်ငံတွေမှာအထူးအနာဆုံးဖြစ်လာနိုင်ပါတယ်။အရင်နှုန်းကဆိုရင်ခဲ့ကြသလိုဒေတာရင်းငါငှက်ဖျားယောဂါပုံမှားတွေဟာဆေးရင်ပါမှုအဆင့်ထိကိုရောက်မလာသေးပါဘူး။ David Conway ကပဲအခုလိုဆက်ပြောပါတယ်
။ treatments within Africa they work very well. There is resistance in Southeast Asia.
အာဖရိကတိုက်ပင်းကလက်ရှိငှက်ဖျားယောဂါကုသရေးတွေဟာတိတ်ကိုထိရောက်ပါတယ်အရှိတောင်အရှမှာတော့ဆေးရင်ပါနေတဲ့ငှက်ဖျားပိုးတွေပြန့်နှံ့သွားတာကြောင့်အနာဂတ်မှာပြဿနာတွေဖြစ်လာမယ့်အလားအလာတွေတွေ့နေရပါတယ်ပိုးသက်ဆေးတွေကိုခံနိုင်ရရှိသွားတဲ့ခြင်တွေပိုးပြီးတော့ပြန့်နှံ့သွားကြတာပ
ါ WHO ကတော့ငှက်ဖျားယောဂါကာကွယ်ရေးနည်းလမ်းတွေကိုတိုးတက်အောင်လုပ်ဖို့ဒါမကနည်းလမ်းသစ်တွေအတွက်ရှင်းနီမြုံနှံဆောင်ရွက်ဖို့လည်းတိုက်တွန်းနေတာပ
ါ More research is needed to develop an effective malaria vaccine.
ငှက်ဖျားယောဂါများပြားကူးစက်ခံနေရတဲ့လူကြီးအလုံးအတွက်ထိရောက်မှုရှိတဲ့ငှက်ဖျားယောဂါကာကွယ်ဆေးထုတ်လုပ်ဖို့သုတေသနတွေပို့လုပ်ဖို့လိုပါတယ်။နောက်တစ်ချက်ကငှက်ဖျားယောဂါတိုက်ဖျက်ရေးအတွက်ချပေးထားတဲ့ရမုံငွေတွေကိုမသုံးစွဲတာလည်းဖြစ်ကောင်းဖြစ်နိုင်ပါတယ
်။ငှက်ဖျားယောဂါကာကွယ်ဆေးအတော်များများကိုအပြည့်အဝမထုတ်လုပ်နိုင်ကြသေးပါဘူး။လာမယ့်နှစ်ကစလို့ကင်ညာ၊ဂါနာနဲ့မလာဝီနိုင်ငံတွေမှာတော့ WHO က RDSS ငှက်ဖျားယောဂါကာကွယ်ဆေးစမ်းသပ်မှုကြီးတစ်ခုပြုလုပ်ဖို့ရှိနေပါတယ်။ဒါပေမဲ့လည်းငှက်ဖျားယောဂါကိုကမ္ဘာတစ်ဝှမ်းလုံးသတိထားဖို့နောက်ဆုံးအစီရင်ခံစာမှာသတိပေးထားပါတယ်။ငှက်ဖျားယောဂါကကွယ်ရေးနည်းလမ်းတွေကိုတိုးတက်အောင်လုပ်ဖို့တမကနည်းလမ်းသစ်တွေအတွက်ရင်းနှီးမြှုပ်နှံဆောင်ရွက်မှုတွေရမရှိဘူးဆိုရင်တော့လက်ရှိရထားတဲ့တိုးတက်မှုတွေအလဟသဖြစ်သွားမှာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတောသားရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဒီဇင်ဘာလ4ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်နေပါတယ်ဒီကနေ့ညဖက်ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးနဲ့တက်တန့်ရန်သတင်းလောအစီအစဉ်တွေအပြင်ဘလော့ဂါတွေပြောသမျှကဏ္ဍတွေကိုလည်းနှာစင်ကြဖို့ရှိပါတယ်ဒါအပြင်နောက်ထပ်တင်ဆက်ပေးသွားမယ့်သူယုံကြည်ရအစီအစဉ်မှာကြားဝရဖို့ရှိတာကတော့
အနာဂတ်ရဲ့ကလေးငယ်တွေကိုပြုစုပြောထောင်ရင်းနဲ့သူတို့ရှင်သန်သွားမယ့်နိုင်ငံကိုလည်းမိခင်တွေမှာရှိရစွမ်းအားနဲ့ပြုစု
အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်မှာနေထိုင်အလုပ်လုပ်ကိုင်နေတဲ့နန်အင်းအီမွန်ကသူယုံကြည်ရကိုနောက်ပိုင်းမှာအပြေဆုံးပြောပြသွားဖို့ရှိပါတယ်ခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးပါမယ်ပြည်ခဲ့တဲ့အပတ်စီးပွားရေးကဏ္ဍမှာ NLD အစိုးရလက်ထက်တွင်စီးပွားရေးဖွံ့ဖြိုးမှုနှေးကွေးနေတာလုပ်ငန်းရှင်တွေနဲ့လူထုအကြားမှာလည်းလက်ရှိစီးပွားရေးလုပ်ကိုင်စားတောက်လို့မကောင်းဘူးဆိုတော့ပြောဆိုမှုတွေထွက်နေတာတွေဟာငွေတိုးနှုန်းနဲ့ဆက်စပ်နေတဲ့အကြောင်းတင်ပြပေးခဲ့ပြီးဖြစ်ပါတယ်။အခုသတင်းပတ်မှာတော့လက်ရှိအစိုးရအနေနဲ့တိုင်းပြည်စီးပွားရေးဖွံ့ဖြိုးတိုးတက်အောင်ဘယ်ကဏ္ဍတွေကိုပြင်မှတ်ထားမြင့်တင်လှုပ်ဆောင်မလဲဆိုတဲ့အကြောင်းစာရေးဆရာဒေါက်တာတင်မောင်တန်းကိုမေးမြန်းပြီးတော့အပိုင်းနှစ်အဖြစ်နဲ့ကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင်။
မြန်မာနိုင်ငံရဲ့စီးပွားရေး policy တွေဟာဟိုးအရင်မြန်မာဆိုရှယ်လစ်လမ်းစဉ်ပါတီလက်ထက်ကစလို့နောက်ပိုင်းတက်လာတဲ့စစ်အစိုးရအဆက်ဆက်နဲ့အခုဒီမိုကရေစီစနစ်ကိုတဖြည်းဖြည်းပြောင်းလဲလာနေတဲ့အထိလယ်ယာစိုက်ပျိုးရေးကိုအခြေခံပြီးစက်မှုကဏ္ဍကိုဦးတည်သွားမယ်ဆိုတဲ့စီးပွားရေး policy တွေကိုချမှတ်ဆောင်ရွက်ခဲ့တဲ့အကြောင်းစာရေးဆရာဒေါက်တာတင်မောင်တန်းကပြောပါတယ
်မြန်မာပြည်ကအစဉ်ဆိုင်ပြောခဲ့တာကလယ်ယာစိုက်ပျိုးရေးစီးပွားရေးကိုအခြေခံပြီးစက်မှုလက်မှုလုပ်ငန်းဖွံ့ဖြိုးတိုးတက်ရေးကိုနဲ့သွားမယ်ဆိုတဲ့ဟာကဟိုးဆိုရှယ်လစ်ခနစ်ကြာလာတာအခုဒီဘက်ခေတ္တကြီးလာအဲ့ဒီထဲမှာတိကျကျဘယ်စီးပွားရေးလုပ်ငန်းဘယ်ကန္တကိုရေရိုအနေနဲ့တက်အောင်ကာလလအနေနဲ့ဘယ်ဟာကိုအားပြုပြီးတော့သွားမယ်ဆိုတော့ဒီပြောဆိုချက်မျိုးစဉ်းစားချက်မျိုးကိုတွေ့ရခဲ့တယ်ပေါ့နော်တွေ့ရခဲ့တဲ့အခါဒါဒုတိယအကြောင်းတစ်ခုရှိတယ်အဲ့ဒီခါမှာဘာသွားတွေ့ရလဲဆိုတော့မဟာဗျူဟာယပီပင်မပီပင်တဲ့အခါမှာပြားနေတာကိုသွားတွေ့ရတယ်အသေးစားလက်စားလက်စားစီးပွားရေးလုပ်ငန်းတွေကိုတိန့်တထောင်ချီးမယ်လို့ဆိုတဲ့ဟာပေါ့ဒါဘာလို့ပြလဲဆိုရင်ဥမာဒီတိန့်တထောင်ကဘယ်ခန္ဓာကိုတိုးတက်အောင်လုပ်ဖို့အတွက်ဆိုတာပြည်ပြည်မရှိတာကိုပြနေလို့ဖြစ်နေတယ
်စီးပွားရေးဖွံ့ဖြိုးမှုကိုဥတည်စေတဲ့စီမံကိန်းကိုချမှတ်ပြီးလုပ်ငန်းရှင်တွေကိုအစိုးရကငွေချီးပေးနေပေမဲ့အဲ့ဒီလိုမူဝါဒတွေချမှတ်ဆောင်ရွက်မှုမှာလွဲချော်မှုတွေရှိနေတာကိုလည်းဒေါက်တာတင်မောင်တန်းကအခုလိုဥပမာပေးပြီးရှင်းပြပါတယ
်ချီးလိုက်တဲ့ပတ်စံကိုရတဲ့မိတ်ဆွေတယောက်ရှိတယ်မတူကသူပြောပြတယ်သူကမလုပ်လဲဆိုရင်တူရစ်ဇင်ဆက်တာမှာသူကဒီဟိုတယ်တွေကလက်ချီတွေကိုရှော်တယ်ပေါ့ရှော်ဖို့အတွက်သူကဒီအဝစ်ရှော်ဆက်ဒီဒူဘီလုပ်ငန်းလုပ်တယ်ပေါ့အဲ့ဒီအတွက်သူကမီးစက်ဝယ်ရတယ်မီးစက်အတွက်သူကပတ်စံချီထားရတယ်အဲ့ဒီအတွက်သူကအစိုးရချီမယ်ဆိုတော့အစိုးရပတ်စံကိုယူလိုက်တဲ့အတွက်ကြောင့်သူကအတိုးတော့လွတ်သွားတယ်ငါးနှစ်အတွက်အတိုးပေးကြမလို့ဒါပေမဲ့သူကဘာအတွက်သူချီတဲ့ငွေကဘာအတွက်သုံးတာဆိုရက်စစ်အတွက်သုံးတာဖြစ်မီးမရတဲ့တောင်မီးမသေးကြတဲ့တောင်မီးကိုသုံးတာဖြစ်နေ။ကောင်းပြီ။မဟာဗျူဟာယဆိုတာပြောတာကတစ်ခုလုံးကိုစဉ်းစားမယ်ဆိုရင်ကောင်းပြီ။တိုင်းပြည်ရဲ့စီးပွားရေးမှာဘယ်ကဏ္ဍကပတ်စံရနိုင်ဆုံးလဲ။ဘယ်ကဏ္ဍကအဝင်ဝင်အများဆုံးလဲပေါ့။ဒီလိုစဉ်းစားတာမျိုး။အဲ့တော့ဘယ်ကဏ္ဍကိုအဖြစ်ဖို့လုပ်မလဲဆိုတာစဉ်းစားတာမျိုးကိုပြောတာပေါ့နော်
။အစိုးရအနေနဲ့တိုင်းပြည်စီးပွားဖွံ့ဖြိုးမှုကိုတိုက်ရိုက်ဖြစ်ထွန်းစေမဲ့တိကျတဲ့ကဏ္ဍတွေကိုရွေးချယ်ပြီးတစ်ခုချင်းစီအလိုက်မဟာဗျူဟာချဆောင်ရွက်မယ်ဆိုရင်ပိုပြီးအလုပ်ဖြစ်နိုင်တယ်လို့ဆိုပါတယ်။
မအားဖြင့်အစိုးရကဒါတို့ဒီကာလ9နှစ်နဲ့10နှစ်အတွင်းထဲမှာဖိလိုက်မယ်တူရစ်ဇင်ကြီးသွားလုပ်ငန်းကြီးကိုဖိလိုက်မယ်အဲ့ဒီကာလလတ်အနေနဲ့9နှစ်အတွင်းထဲမှာတူရစ်ဇင်လုပ်ငန်းကိုဖိလိုက်ပြီးကာလလတ်အနေနဲ့ဆက်မှုလက်မှုလုပ်ငန်းတွေကိုထားမယ်လျှာစိုက်ပျိုးရေးကတော့ပုံမှန်လုပ်ငန်းအနေနဲ့စိုက်ပျိုးရေးနဲ့ဆက်မှုလုပ်ငန်းကိုကာလလတ်အနေနဲ့ထားမယ်ဆိုတော့ရွေးတဲ့ဘာပြောမျိုးချတယ်ဆိုလို့ရှိရင်တူရစ်ဇင်လုပ်ငန်းကိုဟုတ်သားမယ်ဆိုရင်သူဒီတူရစ်ဇင်လုပ်ငန်းရှိတဲ့ area တွေကိုအရင်ဆုံးပထမဆုံးအဓိကထားဖို့လိုလာတယ်ရန်ကုန်မန္တလေးတောင်ကြီးပေါ့အင်းလေးပေါ့ဒါလက်ရှိသွားနေတဲ့နေရာ အဲ့ဒီနေရာတွေမှာလျှက်စစ်မီးမပြတ်ရဘူးအဲ့ဒီနေရာတွေမှာရေကတောက်သုံးရေရနိုင်ရမယ်တက်ပေါ်တာကအဲ့ဒီနေရာတွေမှာအင်တာနက်ကောင်းရမယ်နော်ဆိုတော့မဟာဗျူဟာနဲ့ပျော်ညီတဲ့လုပ်ငန်းတွေကလိုက်လာမယ်ဆိုရင်စောစောကပြောနေတဲ့စီးပွားရေးလုပ်ငန်းရှင်ကမီးဆက်အမကမီးကိုအမခံတဲ့အထိနိုင်ငံတကာအစစ်အမှန်အထိဖြစ်အောင်လုပ်လိုက်မယ်ဆိုရင်စောစောကမီးဆက်ကိုဝယ်ဖို့မလိုဆိုလိုတာကဒီကဏ္ဍမှာဖြစ်မယ်ဒီကဏ္ဍကိုတိုးတဲ့တိတ်တထောင်တွေကလည်းလုပ်ငန်းကြီးတစ်ခုကိုလုပ်ဖို့အတွက်ကမလိုတော့ဘူးဒီကဏ္ဍက
မူဝါဒတွေချမှတ်တဲ့နေရာမှာလည်းနိုင်ငံတကာနဲ့ရှင်းနေအောင်ကိုယ့်ဘက်ကဘယ်ကဏ္ဍတွေကိုဦးစားပေးဆောင်ရွက်မယ်ဆိုတော့လက်တွေ့ကြတဲ့မူဝါဒတွေရှိဖို့လိုအပ်တယ်လို့ဆိုပါတယ်
အဲ့ဒီလုပ်ငန်းတစ်ခုသူများနဲ့ရှင်းနိုင်အောင်လုပ်ဖို့ဆိုလို့ရှိရင်အောနိုင်တဲ့ဟာဘယ်နေရာမှာအဖြစ်ပေါ်လုပ်မလဲဆိုတဲ့ဟာလိုအပ်တယ်။ဥပမာအဖြစ်ဗတိုင်းဝန်ကြီးကပြောသွားတယ်။ခင်ဗျားတို့ကတခြားနိုင်ငံနေနဲ့ရှင်းနိုင်အောင်စက်ယုံတွေထူထောင်ဖို့လိုတယ်။ကျွန်တော်တို့က import တွေကြီးပဲအားကိုးနေရတယ်။ဟုတ်ပြီ။ import တွေအားကိုးနေရ import တွေမှာကိန်းဂဏန်းရှိသလား။ဘယ်နေရာကဘယ်လောက်သွင်းနေရတာလဲပေါ့။နော်။ဥပမာအဖြစ်အာဆီယံနိုင်ငံတွေဝင်လာမယ်ဆိုလို့အာဆီယံဖြစ်လာပြီဆိုရင်အာဆီယံနိုင်ငံတွေဝင်လာပြီဆိုရင်ဘယ်နေရာကိုပြိုင်ပါလဲအဲ့ဒီနေရာကိုစက်ရုံဝင်တွေကိုထောင်ရပါလားလို့ပြောပြီးမဲ့ဒီလုပ်ငန်းရှင်လက်ထက်မှာကမီးမရဘူးအရင်နေမရှိဘူးမြင်းမရှိဘူးဒီဟာဒီမဟာမပြေလဲဘူးမပြေလေတဲ့ခါကျတော့ခုနလိုပြိုင်ဆိုင်မှုဆိုတာမဖြစ်နိုင်ဘူးမဖြစ်နိုင်တာတစ်ခုလုံးကပါလဲဆိုတော့မဟာဗျူဟာတစ်ခုလုံးကမရှိဘူးလို့ထင်ကိုကတော့ထင်တယ်မဟာဗျူဟာနဲ့ဆက်နွယ်လာတဲ့လုပ်ဆောင်ချက်တွေကမရှိတဲ့အတွက်ကြောင့်မလို့ရတကကောင်းအောင်မရဥမာအဖြစ်မလုပ်ဘူးတော့မဘူးအစိုးရလုပ်နေတယ်ဥမာအဖြစ်လျှက်စစ်ရဲ့ဘတ်ဂျက်ကိုကြည့်လိုက်ဆိုရင်21ရာခိုင်နှုန်းရှိတယ်ဘတ်ဂျက်တစ်ခုလုံးရဲ့21ရာခိုင်နှုန်းကလျှက်စစ်အတွက်တုံးထားတယ်ဒါပေမဲ့အဲ့ဒါကြီးကိုတစ်ကြိမ်လုံးကိုဖြန့်ချလိုက်မယ်ဆိုရင်ဘယ်နေရာမှာစီးပွားရေးရလုပ်ဖြစ်တော့အောင်ဖြစ်အဖြစ်လာနိုင်အဲ့တော့ဘယ်နေရာဒီမှာအဖြစ်ဖို့လုပ်မလဲနော်ဘယ်ခန္ဓာကဘယ်ပစ္စည်းကိုထုတ်လုပ်တာကိုသွားမလဲဒီလိုစဉ်းစားဖို့လို့အမအဲ့ဒီလိုစဉ်းစားချက်မျိုးကမရှိဘူ
းဘတ်ဂျက်တွေအများကြီးတုံးဆွဲနေပြီးစီဝါရေးဖွံ့ဖြိုးမှုကိုအထောက်အကူမပြုဘဲအလုံးမဖြစ်တဲ့စီမံကိန်းမျိုးတွေရှိနေတယ်ဆိုတာကိုလည်းဒေါက်တာတင်မောင်တန်းကထောက်ပြပါတယ
်။လေယာဉ်စိုက်ပျိုးရေးမှာဆိုလို့ရှိရင်ဒီ good agriculture practice ကိုပြောတဲ့စီဝါရေးလုပ်ပုံကိုင်ပုံကောင်းနေဆိုတာကတော့မူဝါဒအနေနဲ့ရှိတယ်။ဒါပေမဲ့ဓာတ်ကြီးပစ္စည်းကိုရှော့ချဖို့အတွက်တခွဲကားကရန်ကုန်တမြို့နဲ့ဒီမှာနေပြည်တော်မှာပဲထားထားတယ်ရန်ကုန်မှာပဲထားထားတယ်ကျန်တဲ့လူကဒီဘက်ကနေတချင်းပစ္စည်းကိုလုတ်ဖို့အတွက်က quality ကိုလုတ်ဖို့အတွက်ဘယ်နေရာမှာအထောက်ပံ့ဖြစ်တဲ့အစီအစဉ်လည်းမရှိဘူးလုတ်ချတာလည်းမရှိဘူး budget လည်းမရှိဖြစ်နေတာကအဲ့တော့အခုစဉ်းစားမှုတစ်ခုလုံးမှမရှိတဲ့ခါကြတော့ပတ်စံတွေကိုတုံးနေတုံးတော့ဖြန့်တော့ဖြန့်လိုက်တယ်ဒါပေမဲ့စီးပွားရေးကအကျိုးသက်ရောက်တဲ့စီးပွားရေးတွေကိုဝင်လာတဲ့ငွေလက်ပတ်မှုမျိုးကဖြစ်မလာဘဲနဲ့နော်ဥပမာအခုဆိုလို့ရှိရင်လည်းလုံငွေရပြသွားပြီပေါ့နော်လုံငွေပြတယ်နော်အခုသုံးအသုံးစရာဆိုလို့ရှိရင်လည်းဒါဆိုရင်လည်းလုံငွေရတက်သွားတယ်ဒါပေမဲ့တကယ်တမ်းကငွေလည်းပတ်မှုကတော့ရှိနေတယ်စီးပွားရေးရမဖြစ်လားပေါ့နော
်ရှေ့သတင်းပတ်မှာတော့အစိုးရရဲ့စီးပွားရေးဆိုင်ရာမဟာဗျူဟာတွေနဲ့သက်ဆိုင်တဲ့အပိုင်း၃ကိုဆက်လက်တင်ပြပေးတော့ပါမယ်ခင်ဗျာ
ကိုဇော်ဝင်းလိုင်းစီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါတယ်ဒီအစီအစဉ်ကိုအပတ်စဉ်တနင်္လာနေ့ညပိုင်းနဲ့အင်္ဂါနေ့မနက်ခင်းစီစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်အခုတော့မနက်ဖြန်အင်္ဂါနေ့ည9:00နာရီတိုက်လေးလိုက်စီစဉ်မှာဘာအကြောင်းနေဆွနေမလဲဆိုတာနားဆင်ကြည့်အောင်ပါရှင
်တော်ရှိမှမြအာနာယ NLD ပါတီနဲ့တရုတ်ကွန်မြူနစ်ပါတီကြားပူးပေါင်းဆောင်ရွက်မှုတွေဆက်ဆံမှုတွေပိုးပြီးတော့တိုးမြှင့်မှုဆိုပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ရဲ့ပြီးခဲ့တဲ့တရုတ်နိုင်ငံခီးစဉ်တွင်တရုတ်သမ္မတရှီကျင်းပင်ကတိုက်တွန်းခဲ့ပါတယ်အင်ဒီဂျင်းအာနာယပါတီနှစ်ခုကြားဆက်ဆံရေးပိုးပြီးတော့ကောင်းမွန်လာတဲ့လက္ခဏာဖြစ်တယ်လို့ပဲတရုတ်မြန်မာဆက်ဆံရေးအတွက်လည်းအထောက်ပံ့ဖြစ်စီမယ်လို့မျှော်လင့်ရပါတယ်ဒါပေမဲ့လည်းကွန်မြူနစ်မဟုတ်တဲ့အင်ဒီဂျင်းနိုင်ငံရေးပါတီတရုတ်နဲ့ဆက်ဆံရေးတိုးမြှင့်မှုကြိုးစားလာတဲ့တရုတ်နိုင်ငံရဲ့တန်တမာရေးခြေလှမ်းတွေနဲ့ပတ်သက်လို့သတို့ရှင်တွေဘလို့များထင်မြင်ယူဆပါလဲဒီကြောင်းကိုလာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပေါဝင်ဆွေးနွေးမေးမြန်းကြမယ့်သတို့ရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအသားဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြပို့ထားလို့လည်းရပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323925554ဖြစ်ပါတယ်email လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ်သတို့ရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
VOA American အသံရဲ့တရိုက်လေးလိုက်စီစဉ်ကိုအင်္ဂါနဲ့စနေညပိုင်းစီစဉ်မှာတပတ်ကို2ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။မနက်ဖြန်အင်္ဂါနေ့ည9နာရီတိုင်းလေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ခုတော့သတင်းဘတ်စင်ကဏ္ဍတစ်ခုဖြစ်တဲ့ blogger ပြောသည်များအစီအစဉ်ရဲ့အလဲပါ။ Facebook လို social media တွေကိုအသုံးပြုသလို website တွေဟာလည်းအသုံးပြုသူတွေအတွက်အကျိုးဖြစ်အတုံးသေးတဲ့အကြောင်းဒီသတင်းဘတ် blogger ပြောသည်များအစီအစဉ်မှာကိုကျော်ကျော်သိန်းကမခင်ဖြူတွင်နဲ့အတူတင်ပြထားပါရရှင်။
လုံခဲ့တဲ့နှစ်ပတ်ကအစီအစဉ်မှာဆိုရှယ်မီဒီယာဒီမိုကရေစီနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေကြောင်းကျွန်တော်တို့ပြောကြတော့ကမက်ကင်ဖြူတွေက Facebook ကနေသတင်းအစနာတွေကိုလိုက်ကြည့်လေရှိတယ်လို့ပြောခဲ့ဘူးတယ်နော်ဆိုတော့တကယ် website ကြီးတွေကိုတိတ်မကြည့်တော့တဲ့သဘောလားဗျအ
ဲ့ဒါလို့တော့ပဲဟုတ်ပါမလဲရှင်ဆိုရှယ်မီဒီယာမှာကသတင်းအစနာလေးလောက်ပဲရတာဆိုတော့တခြားချက်လက်တွေအတွက် website တွေကိုပဲအဓိကထားပြီးတော့ကြည့်ရတာပါဒါပြင်အကြောင်းအရာတစ်ခုကိုအသေးစိတ်သိချင်ရင်လည်း website တွေမှာပဲကြည့်ရတယ်လို့တခြားဆက်ဆက်အကြောင်းအရာအချက်လက်တွေကိုလည်း website ပေါ်မှာပဲရှာလို့ရတာလေဆိုတော့ website တွေကိုဘလို့မှလက်လွတ်လို့မရပါဘူ
းအင်းကျွန်တော်လည်းအဲ့ဒါကိုပဲစဉ်းစားနေတာအခုမြန်မာပြည်မှာ internet ကိုလူတွေအားလုံးကြကြပြန့်ပြန့်သုံးလို့ရလာပြီးတဲ့နောက်ပိုင်းမှာ Facebook လို social media ကိုပဲအများဆုံးသုံးနေကြတာတွေ့ရတယ် internet သုံးတဲ့လူအများစုက website တွေကိုတိတ်မသုံးကြဘူးဗျတခုရှိတာကတော့အခုမက်ကင်ဖြူတွေပြောသလိုwebsite ကိုကြည့်ရရဲ့အားသာချက်တွေကိုတိကျမသိကြတာကြောင့်လည်းဖြစ်မယ်လို့ကျွန်တော်ထင်တာပဲ
နောက်တစ်ချက်ရှိနိုင်တာကလည်း internet မြန်နှုန်းဖြစ်မယ်လို့ထင်တယ်မြန်မာပြည် internet ဆက်သွယ်ရေးကစတာသိပ်မကြသေးဘူးဆိုတော့အမြန်နှုန်းကနေရာတိုင်းမှာတသမတ်တည်းမဟုတ်သေးတယ်လို့မျိုးကြီးပြကြီးတွေမှာတော့အမြန်နှုန်းကောင်းကောင်းရှိရလားမသိဘူးလေဒါပေမဲ့အရင်တုန်းကထက်တော့အမြန်နှုန်းပိုကောင်းလာနေတာသိကြပါတယ်နောက်တစ်ခုကလည်း website တွေကိုဖွင့်ရတာက Facebook ကိုသုံးရတာထက်အချိန်ပိုပေးရတော့ငွေပိုကုန်ကြကြောင့်လည်းဖြစ်နိုင်တာပါပဲ
ဟုတ်ပါတယ် Facebook ကိုဖွင့်တာကြည့်တာမှကြာတဲ့ download upload အချိန်က website တွေကိုဖွင့်ရတာကြည့်ရတာမှကြာတဲ့အချိန်တက်တော့ပိုနေတာသိကြပါတယ်အချိန်ပိုယူရတာနဲ့အမျှကိုယ့်ရဲ့ internet ဖိုးလို့ခေါ်နေကြတဲ့ data service အတွက်ပေးရတဲ့ငွေကပိုများသွားတာပဲလေဒီတော့ငွေပိုကုန်တာမျိုးမကြိုက်ကြတာကြောင့်လည်း website တွေကိုအသုံးနေတာကအကြောင်းတစ်ခုပါမှာပါပဲ
Internet အမြန်နှုန်းကလည်းအတော်လေးပိုပြီးတော့ကောင်းလာမယ်။ website တွေကလည်းဖွင့်ဖို့အချိန်ကိုပိုနေအောင်လုပ်ကြမယ်ဆိုရင်တော့ website တွေကိုလူတွေပိုသုံးလာကြမှာပါ။ဘာဖြစ်လဲဆိုတော့ website တွေမှာကဒီ Facebook လို social media တွေမှာမရနိုင်တဲ့ဒါမှမဟုတ်ရင်လည်းရဖို့ခက်ခဲတဲ့အချက်လက်တွေအများကြီးရှိနေတာလေ။ဒီချက်ကိုလည်းသုံးစွဲသူတွေပိုသိဖို့လိုမယ်ထင်တယ
်။အကြောင်းအရာတစ်ခုကိုအသေးစိတ်လေ့လာခြင်းနဲ့သိခြင်းနဲ့ဆိုရင်တော့ social media တွေကနေရတဲ့အချက်လက်တွေကလုံလောက်မှာမဟုတ်တယ်လို့ခုနပြောခဲ့တယ်လို့လူကျင်တာတိကျင်တာကိုရှာဖွေရတာလေတိတ်ကြီးအဆင်မပြေလှပါဘူး website တွေကတော့အဲ့လိုရှာဖွေဖို့အတွက်ကိုပဲအဆင်ပြေအောင်လုပ်ပေးထားကြတာပါလူတွေ website ကိုကြည့်ကြတဲ့အဓိကရည်ရွယ်ချက်ကသတင်းအချက်လက်ရှာဖို့မဟုတ်လား
အခုလိုမျိုး digital ခေတ်မှာတိကျင်တာအကုန်လုံးကို online ပေါ်မှာအလွယ်တကူရှာလို့ရနေတာပါပဲကျမတို့တခုခုတိကျင်လို့ Google လို့ search engine တခုခုမှာရိုက်ထည့်ပြီးရှာလိုက်ရင်ကိုရှာတဲ့အချက်လက်ကိုပေးနိုင်တဲ့ website တွေတန်းစီပေါ်လာတာပဲလေဒီထဲမှာ Facebook လို့ social media တွေမပါဘူးရှင
်။ဒါကြောင့်လဲ online နည်းပညာနဲ့ပတ်သက်ပြီးကျွမ်းကျင်သူတွေက social media ကိုဈေးကွက်ထိုးဖောက်ရင်းနဲ့ချက်ထွင်ရေးကိရိယာလိုအသုံးပြုပြီး website ကိုတော့အသေးစိတ်သတင်းအချက်အလက်တွေပေးဖို့ရည်ရွယ်ချက်နဲ့သုံးဖို့အကြံပေးကြတာပါ။ဒါနဲ့ပတ်သက်ပြီးမြန်မာနိုင်ငံမှာ digital ကဝေးဆိုတဲ့ online marketing company ကိုတည်ထောင်ပြီး online ကနေဈေးကွက်ထိုးဖောက်တဲ့ဝန်ဆောင်မှုပေးနေသူ Matt Sandy စိန်သိန်းနဲ့တွေ့ဆုံမေးမြန်းခဲ့ခြင်းတုန်းကသူပြောခဲ့တာလေးတခုပြန်ပြီးမျှဝေခြင်းပါတယ်။သူက Facebook အစား website ကိုပို့သွင်းမှုတိုက်တွန်းထားတာပါ
။ဒီစနေကပို့ပြီးအားပေးတာက Google ကိုသုံးတာရော website ကိုသုံးတာရောပို့အားပေးတယ်။တခုခုရှာမယ်ဆိုလို့ရှိရင် Facebook ပေါ်မှာသွားရှာမယ်စာဒီဘက်ကနေသုံးမယ်ဆိုလို့ရှိရင်ဟိုအကွယ် search ဖို့ဖြစ်တာပေါ့နော်ရှာဖွင့်နိုင်တဲ့ဟာမျိုးဖြစ်တယ်။website ကို information တွေ website မှာတင်လာရဆိုလို့ရှိရင်အကိုပဲချိန်သွားရှာရှာရတယ်။ဒါပေမဲ့အကိုအဲ့ Facebook ပေါ် information အကိုဘလို့သွားပြန်ရှာမလဲ timeline ရာနဲ့အများကြီးပြန်ရှာမယ်။ categories လည်းမရှိဘူ
း
။ဒါပေမဲ့ Facebook ကသူ့ဘက်က feature တွေပြောင်းလာမယ်ဆိုရင်ပေါ့ထားပါတော့ဒါသူက website လိုပုံစံမျိုးတွေလုပ်လာမယ်ထားပါတော့ဒီ coordinate နဲ့ categories တွေခွဲလို့ရလာမယ်ဆိုလို့ရှိရင်တော့ဒီ market က Facebook market ကြီးကတော့ကျန်ခဲ့မယ်ပေါ့နော်။ဒါပေမဲ့ digital marketing အနေနဲ့ပြောမယ်ဆိုလို့ရှိရင် service ကိုပေးနေတဲ့company တွေကလည်းဒီ Google ဘက်ကိုလှည့်ကြည့်တဲ့နယ်လို့ထင်တယ်ပေါ့နော်ဒါကရေရှည်ခံမဲ့ဟို sustainable ဖြစ်မဲ့ပုံစံမျိုးသွားမှာပါရှင့
်အဲ့ဒါကတော့ digital ကဝေးဖန်တီးရှင်တွေကတူဦးဖြစ်တဲ့ Matt Sandy စိန်သိန်းရဲ့အကြံပေးချက်ပါပဲ
သူပြောထားတာတိတ်ကိုကြိုးကြောင်းစီလျော်ပါတယ် online ကိုသုံးတဲ့သူတွေအနေနဲ့ရောအဖွဲ့အစည်းစီးပွားရေးလုပ်ငန်း media စသည်အဖြစ်လုပ်တဲ့လူတွေပါတိတ်ကိုသိထားတဲ့အချက်ပါ internet online လို့ပြောရင် Facebook တင်မဟုတ်ပဲတခြားအသုံးပြုနည်းတွေလည်းအများကြီးရှိသေးတယ်ဆိုတာကိုလူတွေသတိပြုမိဖို့တိတ်လိုပါတယ်။တခါတခါကျတော့ Facebook ရှိရင်ပြီးတာပဲ website မလိုပါဘူး။ website ကလေးတာပေါ့စသည်အဖြစ်ပြောကြတာတွေကိုကြားထရဘူးတယ်ရှင့
်။ Facebook လို social media ကိုလူသန်းပေါင်းများစွာသုံးနေကြတာဆိုတော့ social media ကနေထိုးဖောက်ရမှာကလည်းအသေးချပါ။ဒါပေမဲ့အဲ့ဒီမှာရင်ရက်မနေပဲ website ကိုလည်းစနစ်တကျလှုပ်ထားသင့်ပါတယ်။ social media ဆိုတာကကိုယ့်ကိုယ်ပိုင်မဟုတ်ပါဘူး။သူတို့ပေးထားသလောက်မှာပဲကိုကလုပ်ရတာပါ website ဆိုတာကတော့ကိုအပိုင်ဖြစ်တဲ့အတွက်ကိုစိတ်ကြိုက်ဖန်တီးယူလို့ရပါတယ်ဒါအပြင် social media မှာမရနိုင်တဲ့အကျိုးကျေးဇူးတွေအားသာချက်တွေလည်းအများကြီးရှိပါတယ
်အမှန်ပေါ့ရှင်အဲ့ဒီအကျိုးကျေးဇူးတွေထဲမှာကိုလုပ်ငန်းကိုကြွညာဖို့ကုန်ကျစရိတ်နေတာကိုဝန်ဆောင်မှုထုတ်ကုန်ပစ္စည်းစတာတွေနဲ့ပတ်သက်ပြီးတော့အသေးစိတ်ကြောညာနိုင်တာကိုဖောက်တဲ့တွေပရိသတ်တွေအနေနဲ့သူတို့သိချင်တာကိုမေးနေစရာမလိုပဲ website ပေါ်မှာအလွယ်တကူရှာဖွေနိုင်တာအဲ့ဒီကနေသုံးဆွဲသူတွေနဲ့ကိုနဲ့အချားမှာပိုးပြီးတော့ကားမှုနဲ့ဆက်ဆံရေးတိစောက်နိုင်တာလို့အကျိုးကျေးဇူးတွေလည်းပါပါတယ်
။လုပ်ငန်းရှင်တွေအနေနဲ့ website ကနေအဲ့ဒီလိုအကျိုးကျေးဇူးတွေရတယ်လို့သုံးဆွဲသူတွေအတွက်လည်းအလားတူအကျိုးကျေးဇူးတွေရတာပါပဲ။အဲ့ဒီအထက်မှာအဓိကအကျဆုံးကတော့ social media ပေါ်မှာအချက်လက်ရှာဖွေရတာတဲ့ website ပေါ်မှာရှာရတာကပိုပြီးလွယ်ကူအဆင်ပြေတာရယ်ပိုပြီးပြည့်စုံတဲ့အချက်လက်တွေကိုရနိုင်တာရယ်ပါ
။သတင်းနဲ့ပတ်သက်တဲ့ဆိုရင်လေ social media မှာကအကြောင်းအရာတစ်ခုနဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကိုပဲဖတ်လို့ရပြီးတော့ website ပေါ်မှာဆိုရင်တော့အဲ့ဒီသတင်းနဲ့ဆက်ဆက်ပြီးအရင်ကရှိထားမှုတဲ့တခြားသတင်းတွေသရုပ်ပေါ်ရှင်းလင်းချက်တွေအပါအဝင်အများကြီးကိုရနိုင်ပါတယ်
။ internet ဆက်သွယ်ရေးကိုအဆင်ပြေပြေအသုံးပြုလာနေနိုင်ပြီဖြစ်တဲ့ဒီနေ့လိုခင်မျိုးမှာ online နည်းပညာကိုအထူးရောက်ဆုံးအသုံးပြုပြီးတော့ကိုယ့်အတွက်အကျိုးကျေးဇူးများနိုင်သမျှများများရယူကြပါလို့အကြံပေးတိုက်တွန်းလိုက်ရပါတယ်ခင်ဗျာ။
Facebook လို social media တွေလိုပဲ website တွေဟာလည်းအသုံးပြုသူတွေအတွက်အကျိုးဖြစ်အသုံးတည့်တဲ့အကြောင်းကိုကြွကြော်တိုင်းကမခင်ဖြူရနဲ့အတူ blogger တွေပြောသမျှအစီအစဉ်မှာတင်ဆက်သွားတာဖြစ်ပါတယ်ရှင်နည်းပညာနဲ့ပတ်သက်လို့ကမ္ဘာတဝမ်း blog တွေမှာဘာတွေရေးနေဆွေးနွေးနေကြသလဲဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာ blogger တွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါရဲ့ရှင်။ထုတ်လွှင့်ပြီးတဲ့ blogger တွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website ရဲ့တုဒ္ဒအဖျားဖျားဆိုတဲ့ကဏ္ဍအောက်မှာပြန်ရှာနားထောင်နိုင်ပါတယ်။ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ blogger တွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့blogger လို့ကောင်းစင်တက်ပြီးတော့ burmese@voanews.com စီကို email ပို့ပေးစေချင်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့တနင်္လာနေ့ညပိုင်းအပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့သတင်းပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့တက်တန်ရောင်သတင်းလွှာအစီအစဉ်ရဲ့အလဲပါအမှုပညာလောကနဲ့ကမ္ဘာသလွားထင်ရှားကျော်ကြားသူတွေရဲ့သတင်းတူတူတူတူတွေကိုမအေးသနာကျော်ကစူးစီးပြီးတော့တက်တန်ရောင်သတင်းလွှာကဏ္ဍမှာတင်ဆက်ထားပါတယ်ရှင်
စိတ်လက်ပြောရှင်ပေါ်ပါကြပါစေဒီရက်တက်တက်ရောင်တည်ရင်လာမှာတော့အမေရိကန်ရုပ်ရှင်မင်းသမီးနဲ့ဆေးဆက်လိုက်တဲ့ဗြိတိရှတော်ဝင်မင်းသားဟယ်ရီပြီးတော့ဗြိတိရှတော်ဝင်မိသားစုရဲ့ပြောင်းလဲလာတဲ့သဘောထားဒီလိုမျိုးကဘာဒရာကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝန်းကသတင်းတွေကိုပြောပြပေးသွားပါမယ်ဗြိတိန်အရှေ့ဆန်မင်းသားချားလ်စ်နဲ့ကွယ်လွန်သူဝေလမင်းသမီးဒိုင်ယာနာတို့ရဲ့တောင်းငယ်မင်းသားဟယ်ရီဟာအမေရိကန်ရုပ်ရှင်မင်းသမီးမေဂန်မာကယ်နဲ့ဆီစဉ်လိုက်ပါပြီ။သူတို့ရဲ့မင်္ဂလာပွဲကို၈နှစ်နွေဦးပတ်မှာကျင်းပမယ်လို့သူ့ရဲ့ဖခင်ကြီးတော်ချားလ်စ်ကပြီးခဲ့တဲ့တနင်္လာနေ့မှာကြေညာသွားပါတယ်။လောလောဆယ်မှာဗြိတိရှထိနဲ့အယိုက်အယာဆက်ခံရမယ့်သူနေရာမှာပြင်စမောင်းမြောက်နေရာမှာရှိတဲ့အသက်33နှစ်အရွယ်မင်းသားဟယ်ရီဟာသူ့ထက်3နှစ်ကြီးတဲ့အမေရိကန်ရုပ်ရှင်မင်းသမီးမေဂန်မာကယ်နဲ့တွဲနေကြတာဖြစ်ပြီးတော့သူတို့နှစ်ဦးကြိုက်နေကြတယ်ဆိုတဲ့အကြောင်းတလောကပဲတရားဝင်ထုတ်ဖော်သွားတာဖြစ်ပါတယ်။မင်းသားချားလ်စ်ရဲ့ကြေညာချက်ထဲမှာတော့မင်းသားဟယ်ရီဟာဒီမင်္ဂလာကိစ္စအကြောင်းဘွားတော်ဖြစ်သူဘုရင်မကြီးအလစ်ဇဘက်နဲ့မိသားစုဝင်တွေကိုပြောပြပေးပါပြီ။ပြီးတော့မင်းကလေးရဲ့မိဘတွေကိုလည်းအကြောင်းကြားထားပြီးတော့ဟိုမိဘတွေဘက်ကလည်းသဘောတူပါတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။သူတို့နှစ်ဦးဟာတငယ်ချင်းတွေမိတ်ဆက်ပေးမှုနဲ့2016ဇူလိုင်လမှာပါတီပွဲတစ်ခုမှာမတော်တဆတွေ့ခဲ့ကြတာပါ။အဲ့ဒီနောက်မှာတော့သူတို့နှစ်ယောက်စပြီးတော့ချင်းပြီးတော့တွေ့ပြခဲ့ကြပါတယ်။အဲ့ဒီနောက်လပိုင်းအတွင်းမှာပဲသူတို့နှစ်ယောက်အကြောင်းမီဒီယာကတည်သွားပြီးတော့အဲ့ဒီအကြောင်းလိုက်ပြီးတော့စုံစမ်းနေလို့သူ့ရဲ့ချစ်သူရဲ့ပုဂ္ဂလိကအခွင့်အရေးကိုမချိုးဖောက်ပါနဲ့ဆိုပြီးတော့မင်းသားဟယ်ရီကသတိပေးစာထုတ်ခဲ့ပါတယ်။ဒ ဒါပေမဲ့တကယ်တမ်းတော့ပြီးခဲ့တဲ့စက်တင်ဘာလကမှကနေဒါမှာလုပ်တဲ့အားကစားပွဲတစ်ခုကိုသူ့ကောင်မလေးကိုခေါ်လာပြီးတော့လူရှိမှတရားဝင်ပွဲထုတ်တာဖြစ်ပါတယ်ဒီလိုမျိုးမင်းသားဟယ်ရီရဲ့စိတ်သက်တဲ့တဲ့ပြောရင်းနဲ့တက်ဆက်သေးပဲသူတို့ဗြိတိရှာထီနေရဲ့အချစ်ရေးရာဇဝင်ကိုပြန်ပြီးကြည့်မိတော့ဟိုးရင်တော့ငါထက်ဆိုင်ထင်မထားရလောက်အောင်ကိုအခုသူတို့ရဲ့အတွေးခေါ်အယူဆတွေပြောင်းသွားတာတွေ့ရပါတယ်နော်ဆက်ထမမြောက်အက်ဒဝတ်ဘီရင်ကြီးတော့ငါဆိုရင်အိမ်နောက်ခွဲအမျိုးသမီးကိုလက်ထက်ချင်လို့ထီနေတော့မှဆွန့်ငယ်ရတာပါလက်ရှိဘီရင်မကြီးအလစ်ဇဘက်ရဲ့ညီမမာဂရက်ဆိုရင်လည်းသူ့ရဲ့တော်ဝင်အဆင့်တန်းကြောင့်သူ့ရဲ့ချစ်တဲ့သူနဲ့ပေါင်းဖက်ခွင့်မရဘဲနဲ့ဆွန့်လွတ်ခဲ့ရပါတယ်ဒါပေမဲ့ Harry ရဲ့အကိုဖြစ်တဲ့ Mena William လက်ထမှာတော့သူ့ရဲ့ချစ်သူအရက်သူနဲ့လက်ထပ်ခဲ့လို့အဲဒီတော့ကတော့မှအားလုံးကအတော်အံ့အားတင်သွားခဲ့ကြရပါတယ်။အခု Harry အလှမှာတော့အိမ်နောက်ကွဲ American ရုပ်ရှင်မင်းသမီး Meghan Markle နဲ့ယူမယ်လဲဆိုရောဖွားရီလို့သူဘီယမကြီး Elizabeth ကိုယ်တိုင်သဘောတူပေးလိုက်ရတာပါ။တကယ်ဆိုရင်တော့ British လူတို့ရဲ့လူမှုရေးရာအတွေးခေါ်တွေပြောင်းလဲနေကြတာဆယ်စုနှစ်တွေနဲ့ချီကျခဲ့ပေမဲ့လေ British တော်ဝင်မိသားစုကတော့ရှေးရိုးဆွဲထုံတန်းစင်လာတွေကိုလက်ကင်ပြုထားခဲ့တာဖြစ်ပါတယ်။ဒါကြောင့်မလို့ပြီးခဲ့တဲ့နှစ်ပေါင်း80အတွင်းမှာဗြိတိရှားထီးနန်းပုံစံဘလို့ခစ်အလိုက်ပြောင်းလဲလာသလဲဆိုတာကိုအခုဘီယမာကြီးသူ့ရဲ့မြင်းငယ်ရဲ့အိမ်တော်ကြီးကိုသဘောတူခွင့်ပြုပေးလိုက်တာမှာတွေ့နိုင်ပါတယ်။တကယ်ဆိုရင်ဗြိတိရှားတော်ဝင်ထုံးစံမှာကအိမ်တော်ကွဲတူနဲ့လက်ထပ်ဖို့ဆိုတာလုံးဝကိုလက်ခံနိုင်စရာမရှိတဲ့အနေအထားပဲဖြစ်ပါတယ်ရှင်။တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own jet. Painted on the side and bright red.
အနုပညာလောကနဲ့ကမ္ဘာသလွားထင်ရှားကြော်ကြားသူတို့ရဲ့တည်င်းတူတူထွားထွားတွေကိုမအေးသနာကျော်ကစူးစီးပြီးတော့တက်တန့်ရောင်တည်င်းလောကနာအဖြစ်စူးစီးတင်ပြတော်တာပါရှင် VOA မြန်မာပိုင်းရဲ့တည်င်းလာနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ရဲ့အလဲပါခုတစ်ပတ်အစီအစဉ်မှာတော့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်မှာနေထိုင်အလုပ်လုပ်ကင်နေတဲ့နန်းဤဤမွန်ကဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြပါမယ်မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ရှင်
ကျမယုံကြည်တဲ့အရာကတော့မိခင်တွေရဲ့စွမ်းအားပါမိခင်တွေမှာဖခင်တွေနဲ့မတူတဲ့ဖြတ်သန်းရတဲ့တွေ့ကြုံတွေရှိပါတယ်ဥပမာကိုဝင်ဆောင်တဲ့ချိန်မှာခန္ဓာကိုယ်ရဲ့ပြင်းထန်တဲ့ပြောင်းလဲမှုတွေနဲ့အတူဝေဒနာတွေမျိုးမျိုးခံစားရပေမဲ့ကိုယ်ပိုက်ထဲကကလေးငယ်ကိုချမ်းမာတန်ဆွမ်းစွာနဲ့လူပဝရဲရောက်အောင်မွေးဖွားကြတယ်မွေးဖွားတဲ့အခါမှာလည်းရင်ကဘလောက်ပဲကြောက်စိတ်တွေဖြစ်ခဲ့ပါစေတကယ်တမ်းမွေးရမယ့်အချိန်ရောက်ရင်သူ့လိုလိုတက်သည့်တွေရှိလာတယ်အားတွေရှိလာတယ်မွေးပြီးတဲ့အချိန်မှာလဲပင်ပန်းနေတဲ့ဒီခန္ဓာကိုယ်ကတဘာဝတိုင်းဖြစ်လာတယ်မိခင်တို့အခက်ခဲတွေနာကျင်မှုတွေမျိုးမျိုးချားကတလပဲရရတစ်နှစ်ပဲရရဖြစ်တဲ့နည်းနဲ့ရအောင်တိုက်ကြွေးကြတယ်ဒီလိုပြင်းထန်တဲ့ပြောင်းလဲမှုတွေအမျိုးမျိုးထဲမှာအတိတ်ပြောင်းလဲမှုကြီးဟာစိတ်ပါသားသမီးတွေကိုပြုစုပျိုးထောင်ရင်းနဲ့မွေးဖွားရှင်သန်လာတဲ့အဲ့ဒီစိတ်ဆိုတာအင်အားကြီးတယ်ညှို့လင်းချက်တွေနဲ့ပြည့်နှက်နေတယ်အရာရာကိုကြော်လွားမယ်ဆိုတဲ့ရဲရဲမှုတွေနဲ့ရှိတဲ့မိခင်စိတ်ပါမိခင်စိတ်ဆိုတာသားသမီးတွေကိုအကောင်းဆုံးဖြစ်အောင်ကိုယ်မှရှိတဲ့အားအင်တွေနဲ့အစွမ်းကုန်လုပ်ပေးနိုင်တဲ့စွမ်းအားပါအဲ့ဒီစွမ်းအားမျိုးဟာအိမ်ထဲမှာပဲသုံးဝင်တာမဟုတ်ပါဘူးကိုမိသားစုတစ်ခုတည်းကိုပဲအကျိုးရှိစေတာမဟုတ်ပါဘူး။အဲ့ဒီထူးခြားတဲ့မိခင်တွေရဲ့စွမ်းအားဟာပြင်ပလောကမှာအလုတ်ခွင်မှာစီးပွားရေးတိုးတက်မှုအရေးမှာကိုနေထိုင်နေတဲ့ပတ်ဝန်းကျင်အပြင်နိုင်ငံတစ်ခုလုံးတိုးတက်ရေးမှာအများကြီးထောက်ကူဖြစ်စေနိုင်တဲ့စွမ်းအားပါ။အချိန်တန်လို့သားသမီးတွေကြောင်းစားတတ်ပြီးလက်လွတ်လို့ရပြီးဆိုရင်မိခင်အားလုံးကိုကိုစိတ်အားထက်သန်တဲ့အလုတ်ကိုင်းစီပွားရေးလူထုအကျိုးပြုလုပ်ငန်းတွေကိုထွက်ပြီးလုပ်စီချင်ပါတယ်။
Alu long nai bu English a li la ra ve phi phi computer li la ra ve phi phi chang sat tat da ve phi phi lu at de ati pinya atat pinya ri u li la ba lin ba lo ka ne sat pyet twa bi so bi yo sit tat ma ja ba ne a ma nge ba ne da ri ha alwe de ku pyan bi li la nai ne ya ri ba ba phi lo le so ro jama ro mi khin ri me phi khin nong ga khle pyu su pyu thong yi so a tat chwan mi da ma ma hou da ဒီလိုပဲ လీလာရင် လုံရင် ကန်ရင်နဲ့ ကျမ်းမာပျော်ရွှင်တဲ့ကလေးတွေကို ပြုတ်ထောင်သွားကြတာပဲလေ ဒီလိုမိခင်ဘဝကနေ တက်ကျွမ်းလာတဲ့ အရေးချင်းတွေတောင် အချိန်လိုအတွက်မှာ ကျမတို့မိခင်တွေက ကျွမ်းကျင်အောင် လုပ်နိုင်လေတာပဲ ကိုစိတ်အားထက်သန်ရင် ဘာမှမဆို လုပ်နိုင်ပါတယ် မိခင်တွေ ကို့အစွမ်းအားကို ချုံတွက်ကြနေနော် အနာဂတ်ရဲ့ကလေးငယ်တွေကို ပြုစုပြုတ်ထောင်ရင်နဲ့
သူတို့ရှင်တန်သွားမဲ့နိုင်ငံကိုလည်းမိခင်တွေမှာရှိရစွမ်းအားနဲ့ပြုစုပြုထောင်သွားစေချင်ပါတယ်အဲ့လိုလုပ်နိုင်မှုလည်းတွန်းအားပေးပါတယ်ကျေးဇူးတင်ပါတယ်ရှင်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှာမဆိုကိုယုံကြည်ရလေးတွေကိုပါဝင်ဆွေးနွေးပေးဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်ထားတဲ့သူယုံကြည်ရအပတ်စဉ်ကဏ္ဍကိုထုတ်လွှင့်ပေးလိုက်တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာရီပေးပို့လို့ရတဲ့တောတာရှင်တို့နားဆင်လို့ရတဲ့တေးတချင်တွေတောင်းလို့ရတဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့သူတွေအတွက်ကတော့13-3-3-9-9-9လေးကိုခေါ်ဆိုနိုင်ပါတယ်စာရိုက်ကနေဆက်သွယ်လို့ရင်တော့ VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ် 855 ရန်ကုန်မြို့လို့လိပ်မှုပြီးတော့စာရေးသားဆက်သွယ်နိုင်ကြပါတယ်ရှင်အခုတော့ကြန့်ရှိနေတဲ့အချိန်တွင်နောက်ဆုံးရသတင်းအကျဉ်းချုပ်ကိုမှတင်ပြထိုက်ကပြောပြပေးပါအောင
်ရှီမင်သမရာဟောက်အလီအက်ဗ်ဒူလာဆာလာအသက်ခံလိုက်ရတယ်လို့ရှီမင်နိုင်ငံမှာရှိတဲ့ဟူတီတပုံတွေရဲ့သတင်းကွန်ရက်တွေကဖော်ပြလိုက်ပါတယ်တနင်္လာနေ့ကလူမှုကွန်ရက်တွေမှာပြန့်နှံ့နေတဲ့ဗီဒီယိုဖိုင်တွေမှာတော့သူ့ရဲ့ရုပ်အလောင်းဆိုပြီးပြထားပါတယ်ပြည်ထရေးဝန်ကြီးကစစ်သွေးကြွတွေရဲ့ပြဿနာအဆုံးသတ်ပြီးဆုံးသွားကြောင်းနဲ့စစ်သွေးကြောင်ခေါင်းဆောင်နဲ့သူ့ကိုထောက်ခံတဲ့ရာဇဝတ်ခိုင်းသားတွေတေဆုံးသွားတယ်လို့တဘုံနေရဲ့အယ်မာစီယာရုပ်တံလိုင်းကသတင်းကြေညာသူကဆာလာကိုထောက်ခံတဲ့လက်နက်ကင်တွေကိုရှင်းညွှန်ပြီးပြောကြားခဲ့ပါတယ်။အဲ့ဒီသတင်းထဲမှာတော့နောက်ထပ်အသေးစိတ်အချက်အလက်တွေကိုဖော်ပြထားခြင်းမရှိဘဲဆာလာတေဆုံးတာနဲ့ပတ်သက်ပြီးတိကျအတည်ပြုချက်တော့မရှိသေးပါဘူးရှင်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကမနေ့တနင်္ဂနွေနေ့မနက်ပိုင်း Twitter လူမှုကွန်ရက်မှာဇက်တက်ရေးသားမှုတွေအတွင်းသူ့ရဲ့ FBI ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရိုကိုတိုက်ခိုက်ပြောကြားလိုက်ပြီးအမျိုးသားလုံခြုံရေးအကြံပေးဟောင်းမိုက်ကယ်ဖလင်းနဲ့အမေရိကန်ဆိုင်ရာရုရှားတာမတ်ကြီးတို့ကြားကဆက်သွယ်မှုတွေအပေါ်စုံစမ်းစစ်ဆေးနေရတဲ့ကိုရပ်တန့်မှုအရင် FBI အကြီးအကဲဟောင်း James Comey ကိုတောင်းဆိုခဲ့တာမရှိဘူးလို့ပြောကြားလိုက်ပါတယ် FBI အဖွဲ့ဟာပြက်စီးနေပြီးတမိုင်းမှာအဆိုးအဆုံအခြေအနေတွေကိုရောက်နေတဲ့အကြောင်းဒါပေမဲ့အဆိုးရအနေနဲ့အရင်ရှိခဲ့တဲ့ဂုံတဲ့င်းတွေပြန်ရအောင်လှုံ့ဆော်သွားမှာဖြစ်တဲ့အကြောင်း Twitter ကနေသမ္မတ Trump ကရေးသားပြောဆိုတာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုနဲ့တောင်ကိုရီးယားနိုင်ငံတို့ရဲ့လေးတပ်ပူရစီရေးလေ့ကျင့်မှုကြီးကိုဒီကနေ့တနင်္လာနေ့မှာစတင်ပါတယ်။ငါးရက်ကြာမြင့်မဲ့နှစ်ဆင်ကျင်းပနေကြ Vigilant ACE စီရေးလေ့ကျင့်မှုကအရင်ကနှစ်နိုင်ငံပူရစီရေးလေ့ကျင့်မှုတွေထဲအကြီးမားဆုံးစီရေးလေ့ကျင့်မှုကြီးဖြစ်ပါတယ်။စစ်လေရင်အစဉ်230ကျော်အမေရိကန်တပ်ဖွဲ့ဝင်12,000နဲ့အတူတောင်ကိုရီးယားတပ်ဖွဲ့တွေရဲ့ပူရလေ့ကျင့်မှုကြီးဖြစ်ပါတယ်။မြောက်ကိုရီးယားဘက်ကတချင်းပြက်ဒုံးကျည်ကိုအောင်အောင်မြင်မြင်ဆန့်သက်ခဲ့ပြီးနျူကလ িয়ার လက်နက်ပိုင်နိုင်ငံအဖြစ်ကြီးညာခဲ့ပြီးတဲ့နောက်သတင်းတစ်ဖက်မပြည့်မီပါပဲအမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့အကြီးမားဆုံးပူးရဲစီရေးလေ့ကျင့်မှုကြီးထွက်ပေါ်လာတာဖြစ်ပါတယ်ရှင်
။သတင်းအကျဉ်းချုပ်ကိုမှတင်ပြထိုက်ကကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအတွက်အစီအစဉ်ထုတ်လို့ရင်မှုကခွန်အောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Thomas Blonnet ဖြစ်ပါတယ်။ VOA American အသံမနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီ9:00နာရီထိလိုင်းတိုမီတာ30 40 48 50နဲ့လိုင်းလမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကြမ်းမရှင်လာပါစေရှင်။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလောပါ။
This program has come to you from the Voice of America, Washington.